Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ18ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ2440 51ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါရှင်။ကျမသင်္ကီထိုက်ပါကိုရမင်းထွန်းနဲ့အတူသတင်းညင်ညာပါမယ်။အီရန်ပေါ်စီရဲ့အရာတိုက်ခိုက်ခဲ့မယ်ဆိုရင်တော့ဆော်ဒီရေနံလောက်ွက်တွေအပေါ်တိုက်ခိုက်ခဲ့တဲ့အချိုးအစားတိုင်ဖြစ်လိမ့်မယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာဥပဒေတွေကိုအကြီးအကျယ်ချိုးဖောက်နေတယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ယန်ဟီလီကကုလလူ့အခွင့်အရေးကောင်စီမှတင်သွင်းသွားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့လက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမြန်မာဆိုင်ရာကုလအထူးကိုယ်စားလှယ်ကမြန်မာပြည်တွင်းကအကြမ်းဖက်မှုနဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးကိစ္စတွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။ It will bring about an end to the military's violence against ethnic minorities in Myanmar and the possibility that the Rohingya could live safely in Rakhine.
Miss Yanhili ရဲ့ဒီအစီရင်ခံစားအပေါ်မှာမြန်မာကိုယ်စားလှယ်ဘက်ကတော့ဒါဟာဘက်လိုက်ပြီးတော့ဓမ္မဒိဋ္ဌိမကျတဲ့အကြောင်းတုံ့ပြန်ခဲ့တာကိုအပြည့်အစုံနားဆင်ကြရမှာပါ။တစ်ဆက်တည်း84ချိန်မြောက်ကုလထွေထွေညီလာခံကြရင်လဲရိုဟင်ဂျာရေးနဲ့ပတ်သက်လို့မြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်ခေါင်းဆောင်တွေတီးတန့်ဆွေးနွေးကြမယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။နိုင်ငံတကာမှာတော့ဒီကုလသမဂ္ဂထွေထွေညီလာခံမှာနျူကလ িয়ার အန္တရာယ်အကြောင်းမဖြစ်မနေဆွေးနွေးကြမယ်ဆိုတဲ့အကြောင်းကိုလည်းသိကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။အမေရိကန်စစ်တပ်ဖက်ကအီရန်အပေါ်စစ်ရေးအရာတိုက်ခိုက်မှုရှိခဲ့မယ်ဆိုရင်တော့အဲ့ဒီတိုက်ခိုက်မှုကဆော်ဒီအာရေဗျာကရေနံလုပ်ငန်းတွေအပေါ်တိုက်ခိုက်ခဲ့မှုနဲ့အချိုးအစားညီမျှတဲ့တိုက်ခိုက်မှုဖြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆော်ဒီရေနံလုပ်ငန်းတွေအပေါ်တိုက်ခိုက်မှုတွေအတွက်အီရန်ကိုတည့်တည့်ရည်ညွှန်းပြီးပြစ်တင်ပြောဆိုထားတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးသတင်းထောက်တွေကသမ္မတထရန့်ကိုအင်ပြူရောတောင်ဘက်မြက်ခင်းပြင်မှာမေးမြန်းခဲ့ကြပါတယ်။သမ္မတထရန့်ကတော့သူတို့အတူတူပဲလို့ထင်ကြောင်းဘယ်သူမှတာဝန်ရှိတယ်ဆိုတာကိုအချင်းတို့အတွင်အတိအကျသိရမှာပါလို့သမရထရန်ကထပ်လောင်းပြောဆိုပါတယ်။ဒီမတိုင်ခင်တင်းနယ်လာနေနေကင်ပိုင်းတို့ကဘာရိန်အင်ရှေမင်းသားဆယ်မန်ဘင်ဟာမက်ဘင်အစ္စာအယ်ခါလီဖာနဲ့အင်ဂျူရောသမရရုံးကမှတွေ့ဆုံဆွေးနွေးမှုအတွင်သမရထရန်ကသတင်းထောက်တွေကိုပြောဆိုရမှာတော့အီရန်နဲ့စစ်မဖြစ်လို့ဘူးလို့ပြောဆိုခဲ့တာပါ။တမိုင်းတခြားမှာအမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံတွေထက်ပြည်ပခအတွက်ပို့ပြီးတော့ပြင်ဆင်ခဲ့တဲ့အကြောင်းဒီလိုပြင်ဆင်ထားပေမဲ့လည်းပြည်ပခကိုအသေးအချာရှောင်ရှားလိုတယ်လို့အမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကဆော်ဒီအာရေဗျကိုကာကွယ်ပါမယ်လို့သူ့အနေနဲ့ကတိပေးထားသလားဆိုပြီးသတင်းထောက်တွေကမေးမြန်းထားမှာတော့သမ္မတထရန့်ကဆော်ဒီကိုဒီလိုကတိပေးထားတာမရှိဘူးလို့တုံ့ပြန်ခဲ့ပါတယ်ရှင်။
Israel ဝန်ကြီးချုပ် Benjamin Netanyahu ကအင်ကန်ဒီရွေးကောက်ပွဲမှာသူပြန်ရွေးခေရရင်အနောက်ဘက်ကကဂျူးအခြေချစကန်တွေအားလုံးကို Israel နိုင်ငံပိုင်နဲ့အတွင်းသက်သက်မယ်လို့တင်းနယ်လာနေကပြောလိုက်ပါတယ်။ရွေးကောက်ပွဲမကျင်းပကလေးလေးကမှာပဲသူ့ရဲ့အမျိုးသားရေးဝါဒအခြေခံမဲဆွဲပွဲနောက်ဆုံးစကားကိုပြောလိုက်တာဖြစ်ပါတယ်။ Israel နိုင်ငံရဲ့တက်တန်းအကြဆုံးဝန်ကြီးချုပ်ဖြစ်သူ Netanyahu ဟာသူ့အတွက်စံချိန်တင်တက်တန်း5ချိန်မြောက်ဝန်ကြီးချုပ်ဖြစ်လာရေးအတွက်ဘိုဟိုဝါဒီ Blue နဲ့ White Party က Benny Gantz နဲ့ Scantz နဲ့အချိန်နဲ့ရှင်ပန်းရမှာဖြစ်ပါတယ်။ Netanyahu ကအဂတိလိုက်စားမှုဆိုင်ရာဆက်ဆဲချက်တွေနဲ့ရင်ဆိုင်နေရပါတယ်။အခုရွေးကောက်ပွဲဟာ April ကကျင်းပခဲ့တဲ့ရွေးကောက်ပွဲအပြီးဝန်ကြီးချုပ်နာတညာအနေနဲ့လုံလောက်တဲ့လူများစုအစိုးရမဖွဲ့စည်းနိုင်ခဲ့တာကြောင့်6လအတွင်းဒုတိယကြိမ်မြောက်ကျင်းပရတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။လူထုစစ်တမ်းတွေအရတော့အင်္ဂါနေ့ရွေးကောက်ပွဲဘယ်သူနိုင်မလဲဆိုတာပြောဖို့မလွယ်ကူပါဘူး။ကိုယ်တိုင်နေရာ120ရှိတဲ့ Israel Lut Knesset မှာနာတညာရဲ့လက်ရာလေးကပါတီနဲ့ Benny Gantz ဦးဆောင်တဲ့ဘိုဝါဒီ Blue and White Party တို့အကြားပေပါတီကကိုယ်စားလှယ်အများစုအနိုင်ရမလဲဆိုတာမခန့်မှန်းနိုင်ကြသေးပါဘူးရွေးကောက်ပွဲအကြိုကာလအတွင်းမှာဘဝင်းချုပ်ဘတ်တညာဘတ်နတ်တညာဟာမြို့သားရေးဝါဒီတွေရဲ့ထောက်ခံမှုကိုရရှိအောင်ကြိုးစားနေခဲ့ပါတယ်ပြီးခဲ့တဲ့ပတ်ကလည်းသူ့ရဲ့မဟာမိတ် American သမ္မတ Donald Trump နဲ့လည်း American နဲ့ Israel နှစ်နိုင်ငံကာကွယ်ရေးစာချုပ်တရထားရှိနိုင်ခြေကိုပြောကြားခဲ့ပြီး Israel မြို့သားရေးဝါဒီတွေနဲ့ထောက်ခံမှုနဲ့ရွေးကောက်ပွဲကိုအနိုင်ရရေးကြိုးပမ်းနေပါတယ်ခင်ဗျာ
Islamic အစွန်ရောက် IS အဖွဲ့ရဲ့ ပုံအောင်နေတဲ့ခေါင်းဆောင်ထံကလို့ယူဆရတဲ့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေအပေါ်ဆန့်ကျင်တိုက်ခိုက်မှုတွေမပြီးဆုံးသေးဘူးဆိုတဲ့သတင်းစကားကြောင့် IS အဖွဲ့ကိုထောက်ခံသူတွေကြားပျော်ရွှင်နေကြပါတယ်။အဘူဘာကာအယ်ဘာဒါဒီရဲ့အတန်းလို့ဆိုတဲ့မိနစ်30ကျော်ကြာအတန်းသွင်းမှတ်တမ်းထဲမှာအမေရိကန်ဟာအီရတ်နဲ့အာဖဂန်နစ္စတန်အရှုပ်တော်ပုံထဲမှာအခုနိုနစ်နေကြောင်းအမေရိကန်ဟာဒေတာရင်းနဲ့ကမ္ဘာတစ်လွှားကမဟာမိတ်တွေကိုကူညီနိုင်စွာမရှိတော့ဘူးဆိုပြီးထောက်ခံသူတွေကိုသူကပြောဆိုထားတာပါ။ဘာမှလုပ်နိုင်တာမရှိတော့တဲ့သူ့ရဲ့မိဖက်တွေကိုအနှစ်မပါတဲ့ဆွေးနွေးမှုတွေမမှန်မကန်ဂရိကဝတ်ဒေတာပေးနေတယ်လို့လည်းအတန်ဖိုင်ထဲမှာပြောဆိုထားတဲ့အကြောင်း Sites ထောက်လန်းရေးအဖွဲ့ကဘာသာပြန်ထားတဲ့အထဲမှာတွေ့ရပါတယ်။ IS ဖွဲ့ရဲ့ Elf Packard Media ကနေတနင်္လာနေ့ကထုတ်လွှင့်မဲ့အကြောင်းအရာကိုနိုင်ရီနဲ့ချီကြော်ညာခဲ့ပြီးတဲ့နောက်ထုတ်ပြန်ခဲ့တဲ့ဒီပြောဆိုချက်ကိုသုံးသပ်သူတွေဆန့်စစ်လေ့လာနေတယ်လို့လည်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။
ဆီယဝင်ဆေးစာနဲ့တသုံးဆွဲနိုင်တဲ့အကက်ခဲပျောက်စေအောက်ဆီကိုတင်းကိုထုတ်လုပ်တဲ့ Purdue Pharma ဆေးဝါးထုတ်လုပ်ရေးကုမ္ပဏီဟာအမေရိကန်တရားဝင်တရုတ်မှဒေဝါလီခံမှုရှောက်ထားခဲ့ပါတယ်။ Purdue Pharma Company ဟာဒေသဆိုင်ရာနဲ့ပြည်ထောင်စုအစိုးရကနေအမှုပေါင်းမြောက်များစွာနဲ့တရားစွဲဆိုခြင်းခံရတဲ့ကုမ္ပဏီဖြစ်ပါတယ်။ကုမ္ပဏီဆက်ဆွဲခံရတဲ့အချက်တည်းလူတွေဆွဲလန်းစေနိုင်တဲ့အကက်ခဲပျောက်စေတွေကိုအပြည့်အမြောက်ပြုရောင်းချခဲ့တယ်ဆိုတဲ့အချက်လည်းပါပါတယ်။ဒီအကက်ခဲပျောက်စေတွေဟာ OPA လို့ခေါ်တဲ့အမေရိကန်နိုင်ငံအတွင်းအကြိုက်ခဲပျောက်ဆေးဆွဲနေတဲ့မွေးဆေးဆိုင်ရာပြဿနာကိုအဓိကဖြစ်ပေါ်နေစေခဲ့တာပါ။အခုလိုဒီဝါလီခံဖို့ကြေညာချက်ဟာ Purdue Company နဲ့အရေးအတွက်2000လောက်ရှိတဲ့ကုမ္ပဏီကိုတရားစွဲဆိုဖို့ကြိုးစားနေတဲ့အဖွဲ့အစည်းတွေရဲ့ကြာယာယီသဘောတူညီမှုရပြီးတဲ့နောက်ထပ်ပေါ်လာတာပါ။နှစ်ဖက်သဘောတူညီချက်အရဖြည့်ရှင်းမှုဟာရောကြီး12ဘီလီယံတန်ဖိုးရှိမယ်လို့ခန့်မှန်းနေကြပါတယ်။အမေရိကန်အစိုးရစီရင်စရာတွေရဲ့အမေရိကန်နိုင်ငံအတွင်းဆွဲစီနိုင်တဲ့အကြိုက်ခဲပျောက်ဆေးအလွန်ကျွံသုံးဆွဲတာကြောင့်တည်ဆုံးသူအရေးအတွက်ဟာ1999ခုနှစ်မှာ8000ရှိပြီး2019ခုနှစ်မှာ48600အထိရှိလာခဲ့ပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့ဒိုင်နမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာဥပဒေတွေကိုအကြီးအကျယ်ချိုးဖောက်နေပြီးရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းတို့ကတိုင်းရင်းသားတွေအပေါ်ဖိနှိပ်ဖို့အတွက်ရရဆက်ဆက်ကိုလုပ်နေတယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်တင်သွင်းသူရန်ဟီလီကတနင်္လာနေ့မှာပြောဆိုသွားပါတယ်။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA နှစ်ဖက်စလုံးကလက်နက်ကြီးတွေစစ်ဆင်ရေးနှီးမျိုးစုံကိုအစဉ်ချင်းမဲ့သုံးပြူနေတာကြောင့်အရသာအများအပြားတေဆုံးရပြီးတောင်းနဲ့ချီထွက်ပြေးတင်းရှောင်နေရတယ်လို့လဲမစ်လီကတနင်္လာနေ့ကျင့်ပတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှပြောဆိုသွားတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာတည်တံလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ကလည်းမြန်မာနိုင်ငံတွင်းမှာကြန့်ရှိနေတဲ့ရိုဟင်ဂျာ6သိန်းကျော်ဟာဖိနှိပ်ညှဉ်းပန်းမှုခံရပြီးမျိုးဖြုတ်ခြင်းအန္တရာယ်ကျရောက်နေတဲ့အကြောင်းအစိုးရခန်းစားသစ်ကိုတင်းနှလာနေမှာထုတ်ပြန်လိုက်ပါတယ်။ဒီကနေ့အင်ကာနေ့မှာလည်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာတည်တံလွတ်လပ်တဲ့အချက်လက်ရှာအဖွဲ့ကအစိုးရခန်းတင်ပြဖို့ရှိပါတယ်။
ဒီမိုကရက်တစ်သမရာကိုယ်စားလှယ်လောင်းဖြစ်ရွေးချယ်ခံမှုကြိုးစားနေကြတဲ့ဒီမိုကရက်တီက American တရားရုံးချုပ်တရားသူကြီးတူဖြစ်တဲ့ Brett Kavanaugh ကိုတရားစွဲဆိုအရေးယူဖို့တောင်းဆိုခဲ့ကြပါတယ်။တရားရုံးချုပ်တရားသူကြီးတူဖြစ်တဲ့ Brett Kavanaugh ဟာတက္ကသိုလ် College ကျောင်းတက်နေစဉ်အတွင်းမှာလိမ်ပိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်အသစ်ကိုထပ်မံရင်ဆိုင်နေရပါတယ်။မနေ့အောက်တိုဘာလတုန်းကဖြစ်လုပ်ခဲ့တဲ့သူ့ကိုတရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုဖို့ဖြစ်လုပ်ခဲ့တဲ့အထက်လွှတ်တော်ကြားနာပွဲမှာလည်းသူအထက်တန်းကျောင်းတက်စဉ်ကလိမ်ပိုင်းဆိုင်ရာမတော်လျော်ပြုလုပ်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်ကိုအပြည့်အထန်ရင်ဆိုင်ခဲ့ရပါတယ်။ဒီဘက်ထက်မှာတော့ Governor ဟာ Yield တက္ကသိုလ်တက်နေတုန်းလိမ်ပိုင်းဆိုင်ရာမတော်မတရားပြုလုပ်မှုတိကျဆွဆွချက်တစ်ခုကိုရင်ဆိုင်ခဲ့ရကြောင်း The New York Times သတင်းစာကဖော်ပြခဲ့ပါတယ်။အဲ့ဒီဖော်ပြချက်ဟာ Governor ရဲ့ Yield တက္ကသိုလ်ကအတန်းဖော်မျိုးသမီး Deborah Ramirez က Governor ဟာအယက်မှုနေစဉ်အတွင်းမဖွဲမရဖော်ချုပ်ပြခဲ့တယ်လို့ဆိုတဲ့ဆွဆွချက်နဲ့လည်းကိုက်ညီတယ်ပါခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံတွင်မှတာဝန်ထမ်းဆောင်ရင်းအမေရိကန်စစ်သည်တဦးချဆုံးချောင်းအာဖဂန်ဆိုင်ရာနေတိုးစီရေးအဖွဲ့ကတင်းနှင်းလာနေမှကြီးညာခဲ့ပြီးဒါဟာဆိုရင်အခုနှစ်အတွင်းအာဖဂန်တွင်ချဆုံးတဲ့အမေရိကန်စစ်သည်19ဦးထိရှိသွားပြီဖြစ်ပါတယ်။ အာဖဂန်နစ္စတန်ရဲ့ဘဲပြည်နယ်မှာကျဆုံးခဲ့တယ်လေဒါမှမဟုတ်လေဘလို့ကျဆုံးခဲ့တာလဲဆိုတဲ့အသေးစိတ်အချက်လက်ကိုတော့နေတိုးထောက်ပံ့ပေးရေးအဖွဲ့ဘက်ကမပြောဆိုပါဘူးကျဆုံးအမေရိကန်စစ်သည်ရဲ့မိသားစုကိုအတိပေးအကြောင်းကြားပြီးတဲ့နောက်24နာရီအထိကျဆုံးစစ်သည်ရဲ့အမည်ကိုထုတ်ဖော်ပြောဆိုခြင်းမပြုရဆိုတဲ့အမေရိကန်ကာကွယ်ရေးမူဝါဒနဲ့အညီဆောင်ရွက်တာလို့လဲနေတိုးမစ်ရှင်ကပြောဆိုထားပါတယ်
General Motors Company ကအလုပ်သမားဝန်ထမ်းတွေဖြစ်တဲ့ညညတော်မော်တော်ကားအလုပ်သမားများတက်မကအဖွဲ့ဝင်တွေဟာဒီနေ့လာနေမှာဆန္ဒပြပွဲဆင်နွှဲခဲ့ကြပါတယ်။ဝန်ထမ်း contract စာချုပ်ချုပ်ဆိုမှုဆိုင်ရာအချက်လက်တွေပေါ်နှစ်ဖက်ကြားသဘောတူညီချက်မရတာကြောင့်အခုလိုဆန္ဒပြခဲ့တာလို့ပြောပါတယ်။ GM Company ကတော့မော်တော်ကားဆိုင်ရာလုပ်သားတွေနောက်ဆုံးဆန္ဒပြမှုက2009ခုနှစ်မှာနောက်ဆုံးဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။
အင်ကနေမနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုကုလသမဂ္ဂမှကျင်းပနေတဲ့ညီလာခံဘက်ကသတင်းလွှာတွေစက်တိုင်းနားဆင်ရပါမယ်။မြန်မာစစ်တပ်ရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုအရေးယူနိုင်ဖို့ဆိုတာဟာရိုဟင်ဂျာတွေဌာနေပြန်ရေးအစီအစဉ်အောင်မြင်ဖို့တော့ချက်ဖြစ်ကြောင်းနဲ့တိုင်းရင်းသားတွေပေါ်စစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုအဆုံးသတ်စေမှာဖြစ်တဲ့အကြောင်းဂျနီဗာလူခွင့်ရေးညီလာခံမှလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ကတော့တနင်္လာနေ့ကတင်သွင်းတဲ့မစ်ရန်ဟီလီရဲ့အစီရင်ခံစာဟာဘက်လိုက်ပြီးဓမ္မဒိဋ္ဌာန်မကျတဲ့အတွက်ကန့်ကွက်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြမှာပါရှင
်စက်တင်ဘာလ9ရက်နေ့ကနေ28ရက်နေ့ထိကျင်းပနေတဲ့42ကြိမ်မြောက်ဂျနီဗာလူခွင့်ရေးကောင်စီညီလာခံမှာတနင်္လာနေ့ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကသူ့ရဲ့အစီရင်ခံစာကိုတင်သွင်းခဲ့တာပါနိုင်ငံတကာဥပဒေကိုမြန်မာကဆက်လက်ပြီးကြဲကြဲပြန့်ပြန့်ချိုးဖောက်နေတဲ့အပြင်ရခိုင်နဲ့ချင်းပြည်နယ်တောင်ပိုင်းမှာတိုင်းဒေသလူနည်းစုတွေကိုအလွန်ရက်စက်တဲ့နှီးလန့်တွေတုံးပြီးဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုအချက်လက်အထောက်အထားတွေနဲ့ရန်ဟီလီကညီလာခံမှာ15မိနစ်နီးပါးကြာတင်ပြခဲ့ပါတယ်ဒီနှစ်အစီရင်ခံစာဟာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းကျော်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နှစ်နှစ်အကြာမှာဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးအခြေအနေဟာအန်ဒီရဲ့အလွန်ရှိနေသေးကြောင်းရန်ဟီလီကအခုလိုတင်ပြခဲ့ပါတယ်
။ Myanmar has done nothing.to dismantle the system of violence and persecution and the Rohingya
refugee. အကြမ်းဖက်နှိပ်စက်တဲ့စနစ်ကိုတစစီဖျက်သိမ်းဖို့ဆိုတဲ့လှုပ်ရမျိုးမြန်မာကဘာမှဆောင်ရွက်တာမျိုးမရှိပါဘူး။ရခိုင်ပြည်နယ်မှာကြံနေတဲ့ Rohingya တွေအတွက်လည်း2019ခုနှစ်ဩဂုတ်လမှာအကြမ်းဖက်ဖိနှိပ်မှုတွေမတိုင်ခင်ရှိခဲ့တဲ့အခြေအနေအတိုင်းရင်ဆိုင်နေရဆဲဖြစ်ပါတယ်။နိုင်ငံသားဖြစ်ခွင့်ညှင့်ပယ်ခံရတာအပြင်ရခိုင်ပြည်နယ်မှာတပ်မတော်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့အစည်းဖြစ်နေတဲ့တိုက်ပွဲအခြေအနေတွေအပါအဝင်ပုံမှန်ဖြစ်နေတဲ့အကြမ်းဖက်မှုတွေကိုရိုဟင်ဂျာတွေရင်ဆိုင်နေရပါတယ်
ရခိုင်ချင်းပြည်နယ်တောင်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေရမှာစစ်တပ်ကလက်နက်ကြီးတွေတုံးပြီးပစ်ခတ်တာရဟတ်ရင်သုံးတိုက်ခိုက်တာတွေကြောင့်အရက်သားတော်များများသေဆုံးခဲ့ပြီးထောင်ပေါင်းများစွာစစ်ပေးဒုက္ခသည်တွေအဖြစ်ထွက်ပြေးခဲ့ရတယ်လို့ရန်ဟီလီကအစီရင်ခံတင်ပြသွားပါတယ်အထူးသဖြင့်ဒုက္ခသည်တွေလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုစစ်တပ်ကပိတ်ပင်မှုဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့လည်းသူကဆိုပါတယ်
My belief is unwavering that accountability is necessary for the country as a whole.
ဒီလိုတွေကိုအရေးယူအပြစ်ပေးနိုင်ရေးဟာတနိုင်ငံလုံးအတိုင်းအတာနဲ့အရေးကြီးတယ်လို့ကျွန်မယုံကြည်ပါတယ်။ဒါအပြင်ဌာနေပြန်နိုင်ရေးအစီအစဉ်အောင်မြင်ဖို့အဓိကတော့ချက်လည်းဖြစ်ပါတယ်။တိုင်းရင်းသားလူနည်းစုတွေကိုမြန်မာစစ်တပ်ကညှဉ်းပန်းနှိပ်စက်မှုတွေကိုလည်းအဆုံးသတ်စေမှာပါ
။ဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းကတော့ရဟီလီရဲ့အစီရင်ခံစာဟာဗက်လိုက်မှုရှိပြီးစေတနာမှန်မှန်တဲ့အပြင်ဓမ္မဒိဋ္ဌံမကျတဲ့အတွက်ကန့်ကွက်ကြောင်းလူခွင့်ရေးကောင်စီညီလာခံမှပြောသွားပါတယ်။ဒါအပြင်ဘလို့လူခွင့်ရေးချိုးဖောက်မှုမဆိုမြန်မာအစိုးရအနေနဲ့တီးခံမှာမဟုတ်ဘဲအရေးယူသွားမှာဖြစ်တယ်လို့တန်မတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောပါတယ်
Myanmar is zero tolerance to any violation of human rights and any form of violence especially
ဘလို့လူခွင့်ရေးချိုးဖောက်မှုမဆိုအထူးသဖြင့်ကလေးတွေအမျိုးသမီးတွေနဲ့အကာအကွယ်မဲ့တဲ့သူတွေပေါ်ဘယ်လိုအကြမ်းဖက်မှုမျိုးမဆိုမြန်မာအစိုးရကလုံးဝတီးခတ်မှာမဟုတ်ပါဘူး
။ဥရောပတမကကတော့မြန်မာနဲ့ပတ်သက်လို့ပြက်ပြက်သားသားဖိအားပေးပြောဆိုသွားပါတယ်။ မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေချိုးဖောက်တဲ့ပြစ်မှုကျူးလွန်သူတွေကိုဥပဒေနဲ့အညီအရေးယူပြစ်ပေးနိုင်ရေးအရေးတကြီးလိုအပ်နေပြီးဒီအတွက်လုံခြုံရေးကောင်စီအနေနဲ့မြန်မာကိစ္စကို ICC နိုင်ငံတကာရာဇဝတ်ခုံရုံးလွှဲပြောင်းပေးဖို့ဥရောပသမဂ္ဂကိုယ်စားလှယ်ကအခုလိုပြင်းပြင်းထန်ထန်တိုက်တွန်းသွားပါတယ
် Recall the authority of the Security Council to refer the situation in Myanmar to the International Criminal Court
လုံခြုံရေးကောင်စီကတာဝန်ရှိသူတွေအနေနဲ့မြန်မာကိစ္စကို ICC ရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်ဒါအပြင်မြန်မာအစိုးရအနေနဲ့လည်းနိုင်ငံတကာတရားစီရင်မှုကိုလက်ခံသင့်ပြီး ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်ဖြစ်တဲ့ Rome Statute မှာအဖွဲ့ဝင်အဖြစ်ပါဝင်လက်မှတ်ရေးထိုးဖို့ကိုလည်းဥရောပသမဂ္ဂအနေနဲ့ထပ်မံတိုက်တွန်းပါတယ
်။ Bangladesh ကိုယ်စားလှယ်ဘက်ကတော့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုနယ်မြေရှင်းလင်းရေးကောင်စီအောက်မှာရွေချက်ရှိရှိဖိနှိပ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ရဟာနှစ်နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့မြန်မာဘက်ကတာဝန်ယူဆောင်ရွက်တဲ့ကိစ္စဘာမှမရှိသေးဘူးလို့ညီလာခံမှာထောက်ပြပြောဆိုသွားပါတယ
်။ First, has Myanmar stopped violence against the Rohingya? The answer is no. Even the use of incommunicado detention
ကိုဖိနှိပ်ညှဉ်းပန်းမှုတွေကရပ်တန့်အောင်မြန်မာဘက်ကလှုံ့ဆော်ခဲ့ပြီးပြီလားမေးရင်မလုပ်ဘူးလို့အဖြေထွက်ပါတယ်။မြန်မာစစ်တပ်ဟာတီးတန့်ထိမ့်သိမ်းရေးစခန်းတွေမှာလူတွေကိုနှိပ်စက်တိုက်စုံးတဲ့အထိချုပ်နှောင်မှုစတာတွေကိုဆက်လက်ကျူးလွန်နေဆဲဖြစ်ပါတယ်ဒုတိယချက်ကရာဇဝတ်မှုကျူးလွန်သူတွေကိုမြန်မာအစိုးရဘက်ကထိရောက်တဲ့အရေးယူမှုတွေတရားဥပဒေနဲ့အညီတည်တည်ချာချာထိထိရောက်ရောက်ဆောင်ရွက်ခဲ့ပြီးပြီဒါလို့မေးမလုံဆောင်သေးဘူးလို့ပဲဖြေထွက်ပါတယ်ဒီလိုရာဇဝတ်ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအာဏာပိုင်တွေဘက်ကလုံခြုံနိုင်ခြင်းဒါမှမဟုတ်လှုပ်ဆောင်လိုခြင်းမရှိဘူးဆိုတာတန်တရားဖြစ်ဖို့တောင်မလိုပါဘူး။ဒါကြောင့်နိုင်ငံတကာဥပဒေနဲ့အညီအရေးယူဆောင်ရွက်ဖို့အမြန်ဆုံးလှုပ်ဆောင်သင့်ပါတယ်
။အခုဒီကနေ့အင်္ဂါနေ့မှာတော့ FFM မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုလူ့ခွင့်ရေးကောင်စီညီလာခံမှတင်သွင်းမှာဖြစ်ပါရဲ့ရှင်
။မန်ရင်ကျင်းနိုင်ပြောပြသွားတာပါရှင်။84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှစက်တင်ဘာလ18ရက်နေ့အင်္ဂါနေ့ဒီကနေ့မှစတင်ကျင်းပမှာပါ။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှဖြစ်ပြီးလက်ရှိမြန်မာနိုင်ငံအတွင်းကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေကိုအဓိကထားပြီးတော့တင်ပြဖို့ရှိပါတယ်။ဒါအပြင်ကုလသမဂ္ဂထွေထွေညီလာခံအတွင်းမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံကသံမက်ကြီးတွေတီးခြားတွေ့ဆုံပြီးရိုဟင်ဂျာအရေးဆွေးနွေးကြမယ်လို့လည်းသတင်းတွေထွက်နေပါတယ်။မတ်သိန်ဂေထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုအင်္ဂါနေ့မှာစတင်တော့မှာပါ။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်က83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအပိသံမင်ကွန်းကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာတနင်္လာနေ့ကပြောကြားခဲ့ပါတယ
်။ As we look ahead to the 75th anniversary of the United Nations
83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွက်ညီလာခံသဘာပတိ Miss Espinosa Garcés ရဲ့ဥဆောင်မှုနဲ့ပူးပေါင်းဆောင်ရွက်မှုအတွက်ကျေးဇူးတင်ပါတယ
်စက်တင်ဘာလ18ရက်နေ့ကတင်မှာဖြစ်ပြီးစက်တင်ဘာ24ရက်နေ့ကနေစက်တင်ဘာ30ရက်နေ့အထိနိုင်ငံတစ်ခုချင်းစီကမင်ကွန်းပြောမှာပါနိုင်ငံအကြီးအကဲ112ဦးအစိုးရခေါင်းဆောင်48ဦးနီးပါးနဲ့နိုင်ငံကြ ాయి ဝင်ကြီး30ချုပ်တို့တက်ရောက်မဲ့ထဲအမေရိကန်သမ္မတဒေါ်နယ်ထရန့်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်တို့လည်းပါဝင်ပါတယ်မြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှဖြစ်ပြီးစက်တင်ဘာလ28ရက်နေ့မှာမြန်မာကမင်ကွန်းပြောမှာပါကုလသမဂ္ဂအထွေထွေညီလာခံဘေးပန်းမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့ကတန်တမန်တွေတီးတန့်တွေ့ဆုံပြီးရိုဟင်ဂျာအရေးဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂတန်တမန်သတင်းရက်ကွက်မှာပြောဆိုနေကြပါတယ်တရုတ်ဆွေးရဘက်ကကမကထလုပ်တဲ့ဒီဆွေးနွေးပွဲမှာတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာတွေထဏီပြန်ရေးစတင်နိုင်ဖို့နီးလန်းရှာဖို့ဖြစ်တယ်လို့လဲတန်တမန်သတင်းရက်ကွက်ကပြောပါတယ်။2018ခုနှစ်တုန်းကလည်း83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းအခုလိုသုံးနိုင်ငံဆွေးနွေးပွဲကျင်းပခဲ့ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံအတွင်းတည်ထောင်ဆွေးနွေးပွဲတွေလုပ်ဖို့စီစဉ်နေတယ်လို့နယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တူစွမ်းကအတည်ပြုပေမဲ့အတိအကျဘသူတွေနဲ့တွေ့ဖို့ရှိလဲဆိုတာကိုတော့မပြောပါဘူ
းအဲသိသိတော့ပြောလို့မရသေးပါဘူးကျွန်တော်တို့တောင်းထားရတော့ရှိပါတယ်ဟိုကျွန်တော်တို့အမေရိကန်ဘက်ကလည်းပဲတွေ့ဖို့ဆုံဖို့ဟိုတောင်းထားရလည်းရှိတယ်ကျွန်တော်လည်းစီစဉ်နေတာတော့ရှိပါတယ်အခုတော့ဟိုလောလောဆယ်တော့ပြောလို့တော့မရသေးပါဘူး
ဒ ဒါပေမဲ့လူပေါင်းသိန်းချီထွက်ပြေးရတဲ့ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့တော့ကုလသမဂ္ဂထွေထွေညီလာခံဆွေးနွေးချက်မှာပါရှိမှာဖြစ်တယ်လို့တန်အမတ်ကြီးဦးဟောက်တို့စွန့်ကပြောပါတယ
်ကျွန်တော်တို့ဒီရခိုင်ကိစ္စကတော့ကျွန်တော်တို့ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအများကြီးတွေကတခုကိုဆိုတော့ဒါလည်းပဲကျွန်တော်တို့ဟိုအဓိကပြောမယ့်အထဲမှာတော့ပါသလိုကျန်တာကတော့သူ့ company လိုက်ကျွန်တော်တို့လောက်ရမှာလည်းရှိတယ်လေဒီရခိုင်ကိစ္စဆိုရင်ကျွန်တော်တို့လူခွင့်ရေးနဲ့ပတ်သက်တဲ့ကျွန်တော်တို့တတိယ company ရှိတာရောအဲ့တော့တက်တဲ့ company ထဲမှာနှစ်တိုင်းဟာဟိုဟိုတင်သွင်းနေကြဒီ resolution ပေါ့အဲ့ထဲမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ resolution အဲ့ထဲမှာကျွန်တော်ဆက်ပြီးတော့ဒီနှစ် level ရှိလာပေါ်လာလာလည်းရှိတာဟုတ်ကြအဲ့တော့ဒီဟာလေးကြရင်တော့တီးကြသူ့ဟိုကိစ္စနဲ့ပတ်သက်တဲ့ကိစ္စဖြစ်လာတဲ့ခါကျတော့ချက်ချင်းဝင်ပြောဆိုရမယ့်ဟာတော့ရှိမှာပေါ့အခုလည်းပဲကျွန်တော်လူခွင့်ရေးကောင်စီဂျီနီဝါမှာဒီကိစ္စပဲအဓိကပြောဆိုနေကြတာဟုတ်FFM report ကိစ္စတော့နော်ညနေရဲ့ report ကိစ္စတော့အခုဂျီနီဝါမှာဆွေးနွေးနေကြရရှိအဲ့ဒါတွေကကျွန်တော်တို့ဒီဘက်ကိုနယူးယောက်ဘက်ကိုရောက်လာမှာလေအဲ့တော့ရောက်လာမှာဆိုတော့အဲ့ဒါတွေရဲ့ဆက်ကျွန်တော်တို့ဒီဘက်ကဟာလာ company လိုက်ဟာလာလူခွင့်ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးကြမယ်ထဲမှာလဲဒါသူတိကျဘာသာရေးအနေနဲ့ကျွန်တော်တို့တတ်တတ်ကိုပြောဆိုကြမယ်ဟာရှိလာမှာပ
ါမြန်မာဘက်ကအဓိကတင်ပြမယ်အကြောင်းအရာကိုလဲတန်မတ်ကြီးကအခုလို့ပြောပြပါတယ်
တော့ဒီနေ့ကတော့ဗျာဟိုကွန်ပျူတာတွေနဲ့ပတ်သက်ပြီးတော့ဟိုပေါ့နော် SDG နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနေ့ကတော့ကျွန်တော်တို့သုံးသပ်တဲ့ summit တွေရှိမယ်နောက်တစ်ခါပတ်ဝန်းကျင်ထိုင်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုအားရှိတာပေါ့နော်ဟို climate ဟိုအဓိကတော့ရာသီဥတုပြောင်းလဲခြင်းဆိုင်ပေါ့ climate ဟိုပေါ့ဟို summit ရှိတယ်ဆိုတော့ဒီဟာတွေကတော့အရေးကြီးတဲ့ဟိုဘာသာရပ်တွေဖြစ်တော့ဒီဘာသာရပ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောဆိုမယ့်ဟာတွေကျွန်တော်တို့ရဲ့ရတီချင်းနဲ့ပတ်သက်ပြီးပြောဆိုမယ့်ဟာတွေရှိမှာပေါ့ဗျာအဓိကတော့ဒါပေါ့ဆိုတော့ဟိုဂျန်တဲ့အပိုင်းမှာကတော့ကျွန်တော်နိုင်ငံနဲ့ပတ်သက်ပြီးတော့လောဆယ်ရင်ဆိုင်ဟိုနေရတဲ့ဟာလာဟိုစီဝိုင်းကွန်ပျူတာတက်မှုဆိုင်ရာကျွန်တော်တို့ဆောင်ရွက်မှုတွေငင်းကြိုင်းနဲ့တိုင်းသာစီလုံးရင်မှုဆိုင်ရာကိစ္စတွေနောက်ရင်ဆိုင်နေရတဲ့စင်ခေါ်မှုတွေပေါ့ဗျာဒါတွေကိုကျွန်တော်တို့တင်ပြဖို့ရရှိမှာပေါ့
စက်တင်ဘာလ18ရက်နေ့စတင်မဲ့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေကောင်းဆောင်မှာဖြစ်ပြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်လည်းပါဝင်မှာဖြစ်ပါတယ်2016ခုနှစ်ကကုလသမဂ္ဂအထွေထွေညီလာခံမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးအဖြစ်လည်းတာဝန်ယူထားတဲ့ဒေါ်အောင်ဆန်းစုကြည်တက်ရောက်မင်ကွန်းပြောကြားခဲ့ပါတယ်
မတ်တင်ဂီထိုက်ပြောပြသွားတာပါရှင်။ထိုင်းနိုင်ငံကချနာဘူနီခရိုင်ကဘိုက်တာအစားအစာစက်ရုံမှာမြန်မာနဲ့ထိုင်းအလုပ်သမား300ကျော်ကိုလှုပ်အားက3လစာမပေးသေးတာကြောင့်စန္ဒပြတောင်းဆိုနေတာဒီကနေ့အထိဆိုရင်9ရက်ရှိနေပါပြီ။ဒီစန္ဒပြတောင်းဆိုမှုကိုထိုင်းနိုင်ငံသားလူခွင့်ရရှိနေတဲ့အူကဥဆောင်ပေးနေတာဖြစ်တဲ့အကြောင်းအစုံလင်ကိုတော့ထိုင်းအခြေဆိုင်ပေးဝေးသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါလေရှင်။
ထိုင်းနိုင်ငံရဲ့လူခွင့်ရေးရှိနေကြီးနိုင်အချာရီယာဦးဆောင်တဲ့မြန်မာနဲ့ထိုင်းလူမျိုး156ဦးဟာစက်တင်ဘာလ16ရက်နေ့မနေ့ပိုင်းကစပြီးလုံအားကလစာပေးဖို့အတွက်ဆန္ဒပြတောင်းဆိုနေကြတာပါ။၃လစာလုံအားကရှင်းမပေးတာကြောင့်အလုသမားနှစ်နာကြီးကိုပေးဖို့အတွက်အင်အား300ကျော်ဟာမြို့နယ်ရဲတပ်ဖွဲ့ဝင်းထဲမှာစက်တင်ဘာလ12ရက်နေ့ကစတင်ဆန္ဒပြခဲ့ကြရမှာဗိုက်တာဖုစိတ်ယုံတာဝန်ရှိသူတွေကအလို့သမားတွေရဲ့တောင်းဆိုချက်အတိုင်းနှစ်နာကြီးပေးဖို့အတွက်လက်ရောမယ်လို့ဆိုခဲ့ပါတယ်။ဒါပေမဲ့3လစာငွေကို5ချိန်ခွဲပေးမယ်ဆိုတဲ့လုပ်ငန်းရှင်ရဲ့တုံ့ပြန်ချက်ကိုလက်မခံနိုင်ဘူးဆိုပြီးအလို့သမားအကျိုးဆောင်ရှေ့နေကြီးကပြောပါတယ်။အလို့သမားတွေရဲ့နှစ်နာကြီးကိုပေးဖို့အတွက်အလုသမားတွေအနေနဲ့တောင်းဆိုပိုင်ခွင့်အခွင့်အရေးအရတောင်းဆိုကြတာဖြစ်တယ်။တောင်းဆိုတာကိုတားဆီးပိတ်ပင်လို့မရပါဘူး။အခုလိုမျိုးအလုရှင်ဘက်ကအချိန်ဆွဲပြီးငွေရှင်းပေးမယ်ဆိုတာဟာအလုသမားတွေစိတ်ကျေနပ်အောင်ခြေသိမ့်ပေးတာမျိုးဖြစ်ပြီးတကယ်တမ်းအလုရှင်ဘက်ကပေးမယ်ဆိုတဲ့မှတ်တမ်းသာရှိပြီးနောက်ပိုင်းမှာသတင်းအစဖျောက်ပြီးအလုသမားတွေနေရပြန်ပို့တာမျိုးတွေလည်းဖြစ်ခဲ့မှုတယ်လို့လည်းပြောသွားပါတယ်။စက်တင်ဘာလ16ရက်နေ့မှာတော့အလို့သမားရုံးချုပ်ကိုဆန္ဒပြဖို့လာကြတဲ့အလို့သမားတွေကိုအလို့သမားရုံးချုပ်နေရာကိုမသွားနိုင်အောင်ရဲတွေကပိတ်ဆို့ထားတာကြောင့်တရားရေးဌာနကိုနေရာပြောင်းခဲ့ရတယ်ဆိုပြီးဆန္ဒပြပွဲကိုဥဆောင်ခဲ့တဲ့ထိုင်းရှိနေကြီးကပြောပါတယ်။နာမည်ကြီးဗိုက်တာစားတောက်ကုန်ကုမ္ပဏီဟာကကနဘူရီခရိုင်အတွင်းမှာဘတ်တန်400ကျော်ယင်းနှိမ့်ညံ့ထားတဲ့ကုမ္ပဏီဖြစ်ပါတယ်။ဒီစက်ရုံမှာအလုပ်လုပ်ကင်နေကြတဲ့အလုပ်သမားတွေဟာလည်းမြန်မာနိုင်ငံသားတွေကအများစုဖြစ်ပါတယ်။ထိုင်းနဲ့မြန်မာအလုပ်သမား300ကျော်ကို ตรงละจาได้ที่ลวากะละจาชิมะเปิโลอลุตมะริกะตัสสัญญาฐานะริโกต่ายจาแก่บิเมลายอกอเยอยู่ภิเช่นเป้แก่จิมะสิบุโลแลชิเนผิดตุกะสุบาระญะมานักงานตาอะมยาสุบาระอลุตมะ300เยลวากะเนนาจีภิบังวยตั้นเนเสเป้เฉโบด้วยอลุตมะริเบกะตองสุทาบาระชิ
မအေးမှာပြပြသွားတာပါရှင်2019ခုနှစ်ကုလသမဂ္ဂထွေထွေညီလာခံတက်မဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့မဖြစ်မနေဆွေးနွေးကြရမယ့်ကိစ္စကညူကလ িয়ার လက်နက်ထိန်းချုပ်ရေးဖြစ်တဲ့အကြောင်းဥရောပနဲ့ရုရှားတန်တမန်တွေနိုင်ငံရေးသမားတွေနဲ့စစ်ရေးကျွမ်းကျင်သူတွေအရောက်100ကျော်ပါတဲ့အဖွဲ့တစ်ခုကကြေညာခဲ့ပါတယ်။မတော်တဆကြောင့်ဖြစ်စေအတွက်မှဆုံးဖြတ်ချက်မှားတာတွေကြောင့်ဖြစ်စေညူကလ ি
ွာကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်
။ဆေးကလာတွင်ကသဘောတူညီထားကြတဲ့ INF လို့ခေါ်တဲ့တလပ်ပြနျူကလ িয়ার တပ်ဖွဲ့ဆိုင်ရာစာချုပ်ကိုတရားဝင်ရဆိုင်ပစ်ဖို့အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံနှစ်နိုင်ငံစလုံးကဒီနေ့အတွင်းကြေညာခဲ့ပြီးတဲ့နောက်မှာလက်နက်ထိမ်းချုပ်ရေးနဲ့ပတ်သက်ပြီးကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်ကဒီကနေ့စတင်ကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံမှာလက်နက်ထိမ်းချုပ်ရေးကိစ္စကိုမဖြစ်မနေဦးစားပေးဆွေးနွေးဖို့ကမ္ဘာကောင်ဆောင်တွေကိုတိုက်တွန်းထားပါတယ်။ပြတ်ပြားသွားခဲ့တဲ့ INF စာချုပ်ကိုရုရှားကချိုးဖောက်နေခဲ့တယ်လို့အမေရိကန်နိုင်ငံကဆွဆွဲပြီးတရုတ်နိုင်ငံလိုနိုင်ငံတွေစာချုပ်ထဲပါဝင်တင်တာကြောင့်ဒီစာချုပ်ခင်းနဲ့မညီတော့ဘူးလို့လည်းအကြောင်းပြပါတယ်။ကူလာထဲမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ကအဲ့ဒီစာချုပ်အရင်ကတားမြစ်ထားတဲ့လက်နက်သစ်တွေကိုရုရှားတို့ထုတ်လုပ်တော့မှာဖြစ်တယ်လို့ကြေညာခဲ့ပါတယ်။အမေရိကန်ကလက်နက်တွေအရင်စေလွတ်မချထားသရွေ့ရုရှားနိုင်ငံကလည်းစေလွတ်ချထားမှာမဟုတ်ဘူးလို့ဆိုပါတယ်။ဒီလို INF စာချုပ်ရုတ်ချီးပြက်ပြဲသွားတာကဥရောပကတန်တမာနဲ့စီးရီးကောင်းဆောင်တွေပါဝင်တဲ့အဖွဲ့ကိုစိုးရိမ်ပူပန်မှုတွေဖြစ်ပေါ်လာစေခဲ့ပါတော့တယ်။အဲ့ဒီလိုဆိုရမှုတွေနဲ့အတူဒီကိစ္စကိုနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံမှာဦးစားပေးဆွေးနွေးပေးပါဆိုပြီးကျွမ်းကျင်သူတွေကလက်မှတ်ရေးထိုးတောင်းဆိုလိုက်ကြပါတယ်။လက်မှတ်ရေးထိုးသူတယောက်ကတော့ဥရောပကောင်ဆောင်မှုကွန်ရက်အဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ဗြိတိသျှကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်သူဒက်စ်ဘရောင်းဖြစ်ပါတယ်။
Particularly arms control architecture that we've depended on for decades is eroding.And just to complicate matters further,
သူတို့ပြင်ကျွန်တော်တို့တွေဆယ်စုနှစ်တွေနဲ့ချီအားကိုးလာခဲ့ရတဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာဖွဲ့စည်းမှုပုံတံကတဖြည်းဖြည်းပြည့်ရွှန်းလာနေပါတယ်။ဒါကိုပိုပြီးရှုပ်ထွေးစေတာကနျူကလ িয়ার လက်နက်တွေနဲ့ဆက်နွယ်တဲ့လက်နက်ဆိုင်ရာနှိပညာသစ်တွေတိုးတက်လာခဲ့တာပါ။ဒါဟာစီးမရှိဘောင်းမရှိလက်နက်တွေထုတ်လို့တုံ့မီးဖို့ဖြစ်လာစေုံနဲ့မကအန်ဒရယ်ကိုလည်းမကြုံစဘူးမြင်မာလာနေစေပါတယ်။
ဒက်စ်ဘရောင်းပြောတဲ့လက်နက်တွေထဲရုရှား၊အမေရိကန်၊တရုတ်နဲ့ဩစတြေးလျတို့စမ်းသပ်ထုတ်လုပ်နေစေဖြစ်တဲ့မြန်နှုံးမြင့်ဒုံးကြီး hypersonic missiles တွေပါဝင်နေပါတယ်။အဲ့ဒီလက်နက်ကဘဲကာကွယ်ရေးစနစ်ကိုမဆိုထုတ်ပေါက်နိုင်စွမ်းရှိနေပါတယ်။ကိုပိုင်ဒုံးကြီးစနစ်ကိုထုတ်လုပ်ဖို့ကြိုးစားနေတဲ့နိုင်ငံတွေကလည်းပိုလို့များများလာလုပ်နေပါတယ်။သူတို့အဖွဲ့ဘာကြောင့်ဒီလောက်ဆိုးရိမ်နေရတယ်လဲဆိုတဲ့အကြောင်းကိုဒက်စ်ဘရောင်းကအခုလိုပြောပြပါတယ်
။ From a European perspective,The deteriorating trust between the West and Russia in the broadest sense.
နောက်နိုင်ငံတွေနဲ့ရုရှားကြားတူးနဲ့တူယုံကြည်မှုလျော့နေနေတာတွေနဲ့ပြီးခဲ့တဲ့ဆယ်စုနှစ်တွင်လက်ရှိလက်နက်ထိန်းချုပ်ရေးဖွဲ့စည်းမှုပုံတံတဖြည်းဖြည်းပြေလျော့လာနေတာတွေကဥရောပရှုထောင့်ကကြည့်မယ်ဆိုရင်အထူးစိုးရိမ်စရာဖြစ်လာပါတယ်။ဘာဖြစ်လို့လဲဆိုတော့ကမ္ဘာပေါ်မှာနျူကလ িয়ার လက်နက်တွေရဲ့90%ခန့်နှုန်းကိုတူလောင်ထားရင်ဒါမထားရင်အစင်သင့်တက်ဆင်ဖြန့်ကျက်ထားပြီးသားဖြစ်လို့ပါစင်းသင်းချထားတဲ့လက်နက်တွေကိုအသုံးပြုဖို့ကမိနစ်ပိုင်းပဲလိုပါတယ
်။ကကွေးဝင်ကြီးအောင်ဒက်စ်ဘရောင်းတို့ထုတ်ပြန်ခဲ့တဲ့ကြေညာချက်ကဥရောပအတွက်လုံခြုံရေးအန္တရာယ်မြင့်မားနေတာတခုတည်းကိုသာသတိပေးထားတာတော့မဟုတ်ပါဘူး။မြောက်ကိုရီးယားကတူလောင်ထားတဲ့လက်နက်ပမာဏများလာသလိုနျူကလ িয়ার လက်နက်ပိုင်အိန္ဒိယနဲ့ပါကစ္စတန်တို့အကြားတင်းမာမှုတွေမြင့်တက်လာနေတာနဲ့အီရန်နဲ့နျူကလ িয়ার သဘောတူစာချုပ်ပြတ်ပြားသွားတဲ့ကိစ္စတွေအပေါ်မှာလည်းသတိပေးထားတာဖြစ်ပါတယ်။ကျွမ်းကျင်သူတွေရဲ့ကြေညာချက်ထဲမှာလက်နက်အစ်စ်ကြောင့်ဖြစ်ပေါ်လာတဲ့အန္တရာယ်တွေရော့ပါသွားစေဖို့နီလန်အစ်စ်တွေရှာကြံဖို့အမေရိကန်နဲ့ရုရှားနိုင်ငံတွေကိုတိုက်တွန်းထားပါတယ်။တရုတ်နိုင်ငံနဲ့တခြားနျူကလ িয়ার လက်နက်အင်အားနိုင်ငံတွေကိုလည်းမဟာဗျူဟာအရတည်ငြိမ်မှုကိုရရှိဖို့အရေးကြိုးပမ်းဖို့လည်းစော်ဩထားပါတယ်။လက်တလောပထဝီနိုင်ငံရဲ့အခြေအနေအရတော့ကုလသမဂ္ဂမှဒီလိုသဘောတူညီချက်မျိုးရရှိဖို့ကတော့မလွယ်ကူသေးကြောင်းပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မနက်ခင်းပါရှင်။ VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ18ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51အပြင်လိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website လိပ်စာ burmese.voanews.com တို့ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ကန်းစာနဲ့ဒူးနားဆင်ရရမယ့်စီးပွားရေးကဏ္ဍမှာတော့
ပြီးတော့ဒီကစ္စတမ်ဆာဗစ်ဆိုတော့ကျွန်တော် rider ပြီးတော့ပြောအောင်သူတို့ကျွန်တော် benefit တွေကျွန်တော်ထပ်ပြီးရင်သူတို့အပြောမှကျွန်တော် service ကပူပူတူတက်လ
ာစားသောက်တွေကိုအင်တိုင်းရာရဝန်ဆောင်မှုပေးနေတဲ့လူငယ်လုပ်ငန်းရှင်တဦးရဲ့စီးပွားရေးအတွေ့အကြုံကိုနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်မှာတော့သုတဆောင်လင် American တခွင် season ကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုရေစုံတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေကိုမူလစောင်းပါရှင်တွေရဲ့အပေါ်မပြတ်မအီတန်စင်နဲ့တူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ကြပါပြီရှင်။
မြန်မာနိုင်ငံတွင်တရုတ်လွှမ်းမိုးမှုတွေဟာအမေရိကန်ကိုမြန်မာလူခွင့်ကိစ္စတွေကနေအာရုံလွှဲစေတယ်ဆိုတဲ့ကောင်းစဉ်နဲ့တိုရူတာကာဟာရှိကအေးရှားတော်နေကေတော့ကောင်မှာစက်တင်ဘာလ14ရက်နေ့မှာရေးထားတာကိုဖတ်ရပါတယ်။အမေရိကန်ကမြန်မာကိုလက်တစ်ဖက်နဲ့လက်တီးထိုးပြီးနောက်တစ်ဖက်နဲ့ကြတော့လက်ဆွဲနှုတ်ဆက်နေတယ်လို့ဖြစ်နေဆိုပြီးတော့စောင်းမရှင်ကတင်စားရေးသားထားတာနဲ့အစားချီထားပါတယ်။မြန်မာနိုင်ငံတွင်မှာလူခွင့်ချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်နေမှုနဲ့ဆက်ဆက်တဲ့မြန်မာစစ်တပ်အကြီးတန်းပုဂ္ဂိုလ်တွေအပြင်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လိုင်ပေါ်မှာလည်းပြီးခဲ့တဲ့တစ်လခွဲလောက်တုန်းကတည်းကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တဲ့အမေရိကန်ကပြီးခဲ့တဲ့5ရက်တုန်းကတော့မြန်မာစစ်တပ်အပါအဝင်အာဆီယံနိုင်ငံတွေကစစ်တပ်တွေနဲ့ပထမဆုံးအကြိမ်အမေရိကန်ရေးတပ်နဲ့စီးရီးလေ့ကျင့်မှုလုပ်ဆောင်ခဲ့တယ်လို့နိုင်ရှင်ပြသထားပါတယ်။အမေရိကန်ကမြန်မာနိုင်ငံပေါ်မှာမူဝါဒပိုင်းရဒီလိုအခုတစ်မျိုးတော့ကြာတစ်မျိုးနဲ့ဆက်ဆံရတဲ့အကြောင်းရင်းကတရုတ်ဆိုပြီးတော့ဆောင်းမရှင်ကထောက်ပြရေးသားထားပါတယ်။မြန်မာစစ်ဆိုရလက်ထက်မှာတန်ခတ်ပိတ်ဆို့မှုများစွာထားရှိခဲ့တဲ့အမေရိကန်က2017ဦးသိန်းစိတ်ရဲသားဆိုရတက်လာချိန်မှာတော့စတင်ပြေလျော့လာပြီးဒေါ်ဆန်းစုကြည်ပါတီအာဏာရလာပြီးတဲ့2015မှာတော့တန်ခတ်ပိတ်ဆို့မှုရဲ့အားလုံးကိုယူသိမ်းလိုက်တဲ့အကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးနဲ့ဒီမိုကရေစီရှိရေးဟာအမေရိကန်အတွက်အခြေခံကျတဲ့ရည်ရွယ်ချက်လည်းဖြစ်တယ်လို့ဆိုပါတယ်NLD ပါတီအနာရပြီးမကြခင်မှာပဲရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ရဲ့နေနေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာ9သိန်းကျော်နေရဆုခွာထွက်ပြေးရတဲ့အခြေအနေကြုံရတယ်လို့ရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးတော့သတင်းယူနေတဲ့ writer သတင်းတောင်နှစ်ယောက်လည်းအဖမ်းခံခဲ့ရတယ်လို့យေတာထားပါတယ်။ဒီလိုလူခွင့်ပြည်ပခန့်တွေကြောင့်ဥရောပသမဂ္ဂ EU ကမြန်မာပေါ်မှာတင်ပို့ခွန်တွေတိုးမြင့်မယ်လို့စဉ်းစားနေချိန်မှာပဲအမေရိကန်ကတော့ဂျပန်နဲ့ပူးပေါင်းပြီးရန်ကုန်မှာရင်းနှီးမြှုပ်နှံရေးအစည်းအဝေးပွဲတော်ကျင်းပလိုက်ပါသေးတယ်လို့ဆိုပါတယ်။လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ကမြန်မာကိုဘာကြောင့်အကြီးအကျယ်အရေးယူတက်ခတ်မှုတွေမလုပ်တာလဲ။မြန်မာနိုင်ငံမှာတရုတ်ရဲ့လွှမ်းမိုးမှုများနေလို့မလုပ်နိုင်တာလို့ဆောင်းမရှင်ကဆိုပါတယ်။မြန်မာစစ်ဆိုရလက်ထက်အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာတက်ခတ်ပိတ်ဆို့မှုတွေချမှတ်ထားတဲ့နှစ်20ကာလအတွင်းမှာတရုတ်ကပဲမြန်မာနိုင်ငံတွင်းမှာလမ်းတွေဖောက်နေပြီးတော့တဲဖို့အဆောက်အအုံလွတ်တော်အပြပြဆိုင်ရာလေစိတ်စားရတွေလဲဆောက်ဖို့ကူညီခဲ့လို့တရုတ်ပေါ်မှာမြန်မာကကျေးဇူးကျွေးတင်နေရတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ကကြောက်ဖြူစိတ်ကန်းကရေနံနဲ့တဘာဝပိုက်လိုင်းတစ်ခုဟာလဲတရုတ်နိုင်ငံယူနယ်ပြည်နယ်နဲ့ဆက်ပြီးသားဖြစ်နေပြီးတော့တရုတ်ရဲ့ကပတ်လန်းစီမံကိန်းရဲ့တစ်စိတ်တစ်ပိုင်းနဲ့ဖြစ်တယ်လို့ဆိုပါတယ်။ဒီပိုက်လိုင်းတွေတခြားအဝေးပြည်လန်းနဲ့အမိရထားလန်းတွေတိဆောက်ပြီးတော့ကြောက်ဖြူစိတ်ကန်းနားမှာလဲအထူးစီးပွားရေးဆောင်ဆောက်ဖို့တရုတ်နဲ့မြန်မာစီးပွားရေးစင်ကြံတိဆောက်ဖို့ကိုလဲသဘောတူပြီးဖြစ်တာကြောင့်တရုတ်ပေါ်မှာမြန်မာကအကျွေးတည်နေတဲ့ကိစ္စဟာတိဗက်လင်ကာပါကစ္စတန်စတဲ့နိုင်ငံတွေပါလို့ပဲတရုတ်ရဲ့အကျွေးနွန်းတွေကိုတမင်ကြအောင်လုပ်နေတာဖြစ်တယ်လို့ထောက်ပြထားပါတယ်။ရ ရင်းကြပြည်ပကစဖြစ်ခဲ့တဲ့ပြီးခဲ့တဲ့နှစ်တုန်းကအမေရိကန်နဲ့ဥရောပနိုင်ငံတွေကမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံတွေကိုနောက်ဆုတ်သွားကြပြီမဲ့လေတရုတ်ကတော့ပိုတိုးလိုတော်လှုပ်ဆောင်ခဲ့တာလို့ထောက်ပြထားပါတယ်ရင်းကြပြဿနာကိုကူညီဖြေရှင်းပေးမယ့်အစားမြန်မာနိုင်ငံပို့ပြီးတော့အထူးကြံသွားအောင်တရုတ်ကလုပ်နေပုံရတယ်လို့ကူညီထောက်ပံ့ရေးဝန်ထမ်းတယောက်ကိုကိုးကားပြီးတော့ဆောင်းမရှင်းကရေးသားထားပါတယ်မြန်မာနိုင်ငံမှာတရုတ်ရဲ့လွှမ်းမိုးမှုပိုများလာတာကြောင့်ရင်းကြကြီးနဲ့ပတ်သက်ပြီးတော့ပြင်းထန်တဲ့ရည်ရွယ်မှုတွေလုပ်ဖို့အမေရိကန်ကတွတ်ဆုံနေရလို့ဆိုပါတယ်ဒါကြောင့်လေအမေရိကန်ရဲ့မဟာမိတ်တွေဖြစ်မြန်မာရဲ့သားဆိုးရတက်ပြီးတဲ့နောက်ဂျပန်ရန်ငွေပြန့်ချီးပေးနေတဲ့ဂျပန်ကသာပြဿနာဖြေရှင်းနိုင်မယ်လို့အမေရိကန်ကမျှော်လင့်နေတယ်လို့ရေးထားတဲ့ဆောင်းပါးကိုမွေးအပေါ်မပြတ်ကောက်နှုတ်တင်ပြလိုက်ပါတယ်ရှင်
။ City of London Utans Over အောင်ဆန်းစုကြည် Freedom Award ဆိုတဲ့ဆောင်းပါးတစ်စောင်ကို City AM Online သတင်းမှဖတ်ရပါတယ်။ City of London Corporation London မြို့တော်အဖွဲ့က2019ခုနှစ်မှာဒေါအောင်ဆန်းစုကြည်ကို Honorary Freedom ဂုဏ်သူးဆောင်ဆုကိုပေးရခဲ့ပြီးအခုတော့ရိုဟင်ဂျာအရေးမှနှုတ်ဆက်နေတဲ့အတွက်ဒီဆုကိုယာယီရုပ်သိမ်းဖို့ဆုံးဖြတ်ရတာဖြစ်ကြောင်းဒါဟာဆုပေးအပ်ရခြင်းရဲ့ယက်တီချက်သဘောထားကြောင့်ဖြစ်တယ်လို့လန်ဒန်မြို့တော်အဖွဲ့ကိုကိုးကားပြီးဆောင်းပါးရှင်အလက်ဇန္ဒရာရော့ဂျာစ်ကရေးပါတယ်ဆုရဆိုင်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းကြားစာကိုပေးပို့ခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်စီကဘာမှတုံ့ပြန်မှုမရှိလို့သူ့စီကိုစာတိုက်ရိုက်ရောက်မရောက်ဆိုတာမသေးကြဘူးလို့လည်းအဖွဲ့ကပြောပါတယ်။အဖွဲ့ဝင်တချို့ကတော့ဒီဆုံးဖြတ်ချက်အပေါ်မှာစိတ်ဆိုးဒေါသထွက်နေကြပါတယ်။ဆုရုပ်သိမ်းရေးအစိုးရတင်ခဲ့သူမွန်ဆွာအလီကယာယီရုပ်သိမ်းဖို့ဆိုတဲ့ဆုံးဖြတ်ချက်ဟာအဖွဲ့ရဲ့မူလယက်တီချက်ကိုအားပြော့သွားစေတယ်ဒါပေမဲ့ဘာမှမလုပ်တာစာရင်တော့တော်သေးတာပေါ့လို့ City AM ကိုပြောကြောင်းရေးထားပါတယ်။နောက်တစ်ယောက်ကတော့အခုလိုဒေါအောင်ဆန်းစုကြည်ရဲ့ဆုကိုလုံးဝရုပ်သိမ်းလို့မသုံးဘဲယာယီရုပ်သိမ်းလို့သုံးဆွဲတာကိုကြည့်ရင်လန်ဒန်မြို့တော်အဖွဲ့ဟာတခြားကုန်သွယ်ဘက်နိုင်ငံတွေနဲ့နိုင်ငံခြားရေးဌာနလို့ဩဇာတိတ်ကမရှိသူတွေကပြစ်တင်ဝေဖန်လိုက်တာနဲ့ကြောက်တူးတုံလာတဲ့တာရကတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။အဲ့ဒီလိုလှုပ်တာဟာလန်ဒန်မြို့တော်အဖွဲ့ကအပြစ်ပြောခံရမယ့်အဖြစ်ကိုရှောင်လွှဲပြီးအာဏာလက်ရှိရှိနေသူတွေအကြိုက်ပဲလိုက်လုတာမျိုးဖြစ်လို့မနှစ်မြုပ်စရာကောင်းတယ်လို့ရေးသားထားပါတယ်။အဖွဲ့ဥက္ကဋ္ဌဆာဒေးဗစ်ဝူတန်ကတော့မြန်မာနိုင်ငံအတွင်းကအကြမ်းဖက်မှုတွေနဲ့လူနည်းစုရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေကိုဘယ်လိုအကြောင်းနဲ့မှခွင့်မပြုသင့်ဘူးဆိုတာကိုလန်ဒန်မြို့တော်အဖွဲ့အနေနဲ့ရှင်းရှင်းလင်းလင်းပြောကြားခဲ့ကြောင်းဖော်ပြထားပါတယ်။ဘလိုပဲဖြစ်ဖြစ် Oxford နဲ့ Dublin အပါအဝင်ဒေသရင်းကောင်စီတွေကတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့ကျူးလွန်ခဲ့မှုတွေအတွက်ဒေါအောင်ဆန်းစုကြည်ကပြစ်တင်ရှုတ်ချတာမဟုတ်ဘဲရင်ငုံနှုတ်ပိတ်နေခဲ့တဲ့အတွက်ပေးထားတဲ့ဆုကိုရုပ်သိမ်းခဲ့ကြကြောင်းရေးသားထားတဲ့ဆောင်းပါးကို City AM မှာဖတ်ရှုနိုင်ပါတယ်ရှင်
ပါရှိမှာပြရုပ်ပိုင်းလက်နက်ကင်တိုင်းသားမဟာမိတ်အဖွဲ့နဲ့မြန်မာစစ်ရညီညာရေးကုစလေရီကြားညီညာရေးဆွေးနွေးပွဲကိုအခုစက်တင်ဘာ16ဆက်ခွန်မှာရှမ်းပြည်မြောက်ပိုင်းကျိုင်းတုံမြို့မှာပြုလုပ်မှာဖြစ်ပါတယ်။ဒါဟာတလားအတွင်းဒုတိယကြိမ်မြောက်ဆွေးနွေးတာဖြစ်ပြီးတော့အခုလိုဆွေးနွေးစဲကာလမှာကိုပဲနှစ်ဖက်တိုက်ပွဲတွေကရှမ်းပြည်မြောက်ပိုင်းမှာရောရခိုင်ပြည်နယ်မြောက်ပိုင်းမှာပါရှိနေတော့မှဒါကြောင့်မလို့ဒီဆွေးနွေးပွဲတွေကနေပြီးတော့အခုဖြစ်နေတဲ့စစ်ပွဲတွေရက်စဲသွားနိုင်တဲ့အထိပြည်လည်မှုတွေဖြစ်လာနိုင်ပါမလား။အင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပဝန်ဆွေးနွေးမိမလို့ရတော့ရှင်နေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါလေ။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0232382554ဖြစ်ပါလေ။ email လိပ်စာက bamis@voanews.com ဖြစ်ပါလေ။ပဝန်ဆွေးနွေးမိမကြားမယ်တော့ရှင်နေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီနေ့ညထားရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလေရှင်။အခုတခါနားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါက်လလတ်တန်ကစီစဉ်ပို့ချပေးပါရရှင
်။ဒီနေ့မင်းတင်ပြမယ် Idiom အသုံးက
2020 hindsight
ဖြစ်ပါလေ။စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ကိုဆိုလိုတာတော်ရရှိများအတိပါ HIND hind ကတော့နောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူမြင့်ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတပ်ရမှာ 20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ Hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်။ဒီအတုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
သူကစည်းကြီးလာတဲ့ကားအစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းစည်းသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
နဖူပေါ်လက်တင်ပြီးတိတိချာချာပြန်စဉ်းစားကြည့်တဲ့ခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ကလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ EDN အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့စီးပွားရေးကဏ္ဍကိုနားဆင်ကြရတော့မှာပါ။အရှေ့တောင်အာရှဒေသတွင်းနိုင်ငံတွေကအစပျိုးလုပ်ငန်းတွေကိုနှစ်စဉ်ရွေးချယ်ပြီးတော့ဆုချီးမြင်နေတဲ့ Asian Rice Bowl Global Setup Awards ရဲ့မြန်မာကိုစားပြုရွေးချယ်ခံရတဲ့လုပ်ငန်းတွေထဲမှာအိမ်တိုင်းရာရောက်အစားအသောက်ပို့ဆောင်ပေးတဲ့ Fresh Goya လုပ်ငန်းလည်းပါဝင်ပါတယ်။ရန်ကုန်မှာစတင်နေပြီးတခြားဒေသတွေကိုပါလုပ်ငန်းချေနိုင်ဖို့ကြိုးပမ်းနေတဲ့ဤပညာအခြေခံဝန်ဆောင်မှုလုပ်ငန်းမှာအဓိကအခက်အခဲကလှုပ်သားရှားပါမှုဖြစ်တယ်လို့ Fresh Goya လုပ်ငန်းတည်ထောင်သူကိုထွတ်ဦးယွန်းကပြောပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင်
ဖက်ကူရာပေါ့နော်ကျွန်တော်တို့ဒီမှာနိုင်ငံမှာ online food delivery and concierge service platform ကျွန်တော်လုပ်ခဲ့ပါတယ်ပေါ့နော်အဲဒီ service မှာကျွန်တော်တို့ launch လုပ်တာတနည်းလောက်ပဲရှိတဲ့အတွက်ကျွန်တော်တို့ award ကအား best newcomer for award ရရဲ့နောက်တစ်ခုကကျတော့ best food tech and ad ကရရဲ့နောက်တစ်ခုကကျတော့ကျွန်တော်တို့ best light up ပေါ့နော်ဒီ best newcomer award ရရဲ့အကြောင်းအရာကတော့ပေါ့နော်ကျွန်တော်တို့ဒီနှစ်တင်မှာတစ်ခုပဲရှိသေးတယ်ကျွန်တော် launch တာဒီနေ့ဒီမှာကျွန်တော်တို့ဒီ international partnership ပေါ့နော်ကျွန်တော်တို့ဒီ meet up group နဲ့ကျွန်တော်တို့ဒီနေ့ဒီမှာကျွန်တော်တို့ sign to me ရေပြီးွားလို့ရှိရင်အဲ့ဒီဒီမှာနောက်ခုရတဲ့အကြောင်းရင်းအကြောင်းကျွန်တော်တို့ကဒီ food delivery ရဲ့မှာတခြားဒီ food delivery platform တွေနဲ့မတူဘူးပေါ့ကျွန်တော် offer လုပ်တဲ့ service က quality ပေါ့ quality ဆိုတော့ကျွန်တော် category ဆိုရင်ကျွန်တော်ကဒီ food delivery ပဲလုပ်ချင်တာမဟုတ်သေးနဲ့ကျွန်တော်ကဒီရှိညပေါ့နော် on demand အချင်းမှလို့ရှိရင်အချင်းလာပို့ပြီးလို့ရတဲ့ service အနေနဲ့ဒီ gift cover ဖြစ်ဖြစ်ကျွန်တော် food ဖြစ်ဖြစ် grocery ဖြစ်ဖြစ်အဲ့ဒါကြီးကျွန်တော်အစားဖြစ်ဖြစ်ပေါ့နော်အများကြီးကျွန်တော်ထည့်ရတယ်။အဲ့ကြောင့်မို့ကျွန်တော်ဒီ best food ကတော့ award ထဲမှာကျွန်တော်ဝင်သွားတာပေါ့နော်။နောက်တစ်ခုကကျတော့ကျွန်တော်ဒီ food tech ပေါ့ food tech ကကျတော့ food tech ကဘာဖြစ်လို့ဝင်သွားလဲဆိုတော့ကျွန်တော်တို့ဒီ fresh food မှာစိုင်းပေါင်း150ရှိတယ်။စိုင်းပေါင်း150အတွင်းကျွန်တော်တို့ဒီ request store တွေကျွန်တော်တို့ဒီလိုရှိရင် grocery မြေအများကြီးထပ်ပါပြီပေါ့နော်။ပါပြီးတော့ကျွန်တော်တို့ဒီနှစ်ထက်မှာပဲကျွန်တော်တို့ user ကတော်တော်ကြီးပိုတိုးတက်လာတယ်။ user ပိုတိုးတက်လာတယ်ဆိုတော့ကျွန်တော်တို့တစ်ရက်ကိုတစ်ရက်တစ်ရက်ကို order ကျွန်တော်ရမ်းနေချင်ရှိရဲ။ဒီလိုရှိရင်နောက်တစ်ခုကကျတော့ application တက်မှာပေါ့။ application တက်မှာဆိုရင်မှားလာရဲကူအောင်ကြည့်ရတာရှင်းအောင်ပြီးတော့နှာနေအောင်ကျွန်တော်တို့လုပ်ထားရပေါ့နော်။ service ကိုလည်းကျွန်တော်တို့အငြင်းတွေဟိုအကောင်းဆုံးပြနိုင်အောင်ကြိုးစားရပေါ့နော်။အဲ့ဒါမှကျွန်တော်တို့ဒီ best project မှာကျွန်တော်ဝင်နေ။နောက်ဘက်ကကျွန်တော်ဒီ best light hopper ပေါ့နော် best light hopper ကျတော့ကျွန်တော်ဘာဖြစ်ဝင်သွားလဲဆိုတော့ marketing မှာတော့ကျွန်တော် food delivery အများကြီးရှိတယ်။ဒါပေမဲ့ခုနကပြောနေတယ်ကျွန်တော်ဒီ platform ကအများကြီးနဲ့မတူဘူးပေါ့။ဟိုလူတွေပို့ပြီးတော့ဟို easy ဖြစ်အောင်ကျွန်တော်လုပ်ပြီးခြင်းနဲ့တိတ်တက်ပေါ့နော်အဲ့လိုပုံစံမျိုးကျွန်တော်ကဟိုအငယ်ချင်းထည့်ရတဲ့အတွက်ကျွန်တော်ဒီ service team မှာကျွန်တော်အခုဒီအများကြီးထပ်တုံးလုပ်ထားတယ်။ကျွန်တော်
ကျွန်တော်တို့နောက်၃မလောက်ဆိုရင်ကျွန်တော်ည၃နာရီလောက်ထိကျွန်တော်တို့ delivery လုပ်ဖို့ကျွန်တော်တို့ပြင်ဆင်နေရပါတော့
เนาะအလုတ်အကင်ကရောဘယ်လောက်လောက်ဖန်တီးပေးနိုင်ပါသလဲရှင
်အလုတ်ကင်တွေကတော့ကျွန်တော်တို့ကြောမယ်ဆိုရင်ကျွန်တော်တို့အခုခင်းထဲမှာအယောက်50လောက်ရှိရပါတော့เนาะအယောက်50လောက်ရှိရဒါပေမဲ့ကျွန်တော်တို့အခု rider တွေပေါ့เนาะ rider ဆိုတာကျွန်တော်ဒီစပိန်ကနေယူလို့ကျွန်တော်ကဒါ full time နေနဲ့ခတ်ပြီးတယ်သူတို့ training တွေလုပ်ပေးရသူတို့ပေါ့เนาะဒီ delivery တိုင်းမှာကျွန်တော်တို့ဟိုသူတို့ရဲ့ခါကြီးပေါ့เนาะကျွန်တော်ခါကြီးပြီးတောင်းနေနောက်တစ်ခုကတော့ဒါတော့ကျွန်တော်တို့ဒါ employment ပဲပေါ့เนาะပြီးတော့ကျွန်တော်အခုကျွန်တော်ဒီမှာ plan လုပ်နေတယ်ကျွန်တော်တောင်ကြီးမန္တလေးပေါ့เนาะအပတ်ဒီလည်းကျွန်တော် expansion ထပ်လုပ်ဖို့ကြိုးစားရဆိုတော့အပတ်ဒီမှာလည်းအလုပ်ကံတွေပို့ပြီးတော့အခွင့်အရေးပို့များလာမယ်ဟုတ်ပြီဆိုကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဒီ platform မှာ cloud kitchen ဆိုရဲ့နာမည်ကြီးလာတယ် cloud kitchen ကကျတော့ဘယ်လိုလဲဆိုတော့ဟိုဟာ set up ဆိုင်ဖွင့်ကြဘူးလို့ပြီးလို့ရှိရင်တို့ဒီမှာနှင်းချက်ဒီမှာနှင်းချက်ပြီးတော့ directly အင်အားနေ customer တွေပို့ရည်ပြီးပေါ့เนาะအဲ့တော့သူက rent လည်းပြည်ကြမှာဒါနဲ့ order လည်းအများကြီးရတယ်ဆိုတော့သူတို့ကအရင်ဟိုကြိုက်တဲ့အနေပေါ့နော်အဲ့လိုနည်းနဲ့လည်းဟို restaurant တော်လည်းအဲ့ဆန်နေတဲ့ entrepreneur ကိုကျွန်တော်ဘက်က support လုပ်ပြီးရဲ့ပြီးလို့ရှိရင်ကျွန်တော်တို့ဒီကျွန်တော်ဒီ food delivery platform တွေကြောင်းကျွန်တော်တို့ဒီ stock site ပေါ့နော် stock site နေချင်းသူတို့ဟိုပူပူချဲ့လို့ရတယ်ပေါ့အ
ဲ့တော့ဒီလိုအစပြုလုပ်ငန်းတစ်ခုစတဲ့အခါမှာအဓိကအခက်ခဲပေါ့ဘယ်လိုဟာမျိုးတွေကြုံရပါသလဲ
โอเคကျွန်တော်အနေနဲ့တော့အခုတွေ့ရတဲ့အခက်အခဲကကြတော့ဒီ AR divider ကိုကျွန်တော် review လုပ်တဲ့နေရာမှာကျွန်တော်တို့ဟိုက difficulty တွေ့ရတယ်ပေါ့နော် market ထဲမှာကျွန်တော်တို့ food delivery က3 block ဖြစ်လာတယ်ပြီးတော့အခုနောက်ပိုင်း logistic company ကလည်းသတိနေသုံးလာတယ်ဆိုတော့ဒီ rider ကူးတဲ့မှာဒီခုလောက်ကတော့နည်းနည်း competitive ဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဒါကျွန်တော် increase လုပ်ချင်တဲ့ဆိုရင်ကျွန်တော်နည်းနည်းခက်ခဲတွေ့ရပေါ့တကယ်လို့ကျွန်တော်ကဟို marketing budget တွေအများကြီးသုံးလိုက်တယ်ဒါပေမဲ့ကျွန်တော်ဒီမှာဒီဆိုစပိန်နဲ့ဒီအလောက်မရှိဘူးဆိုရင်ဒါကျွန်တော်တို့ဘက်ကနေ service နည်းနည်းပြလိုက်ဟာဖြစ်နိုင်တယ်ဟုတ်လို့ရှိရင် delivery နောက်ကျတာဖြစ်နိုင်တယ်အဲ့တော့ကျွန်တော်ကအငယ်တဲ့ marketing နဲ့ဒီ human resource အငယ်တူချိန်ပြီးတော့ကျွန်တော်တို့ဒီ campaign တွေပိုင်းလို့အငယ်စောင့်ကြည့်ရတယ်နောက်တစ်ခုကကျတော့ကျွန်တော်ဒီ rider တွေရကျတော့ကျွန်တော်တို့ခုနကကြောက်ပြောလို့တယ် usually ကအကုန်လုံးဟိုဒီ dog training တွေပေးရတယ်ပြီးလို့ရှိရင်ကျွန်တော်တို့သူ့ကိုဟိုပါပေါ့အငယ်တဲ့education ပေါ့နော် education เนี่ยကျွန်တော်တို့လုပ်ပြီးရတာကြလို့ရှိရင်ဟို rider ဘာကြောက်တော့ smart physicality ရှိရတော့ဒါကြာရင်သူကဟိုဘာမှမပြောဘဲနဲ့ထွက်သွားတာလို့ဟိုလိုဖြစ်ရင်ဂျုံမလာတော့တာလို့အဲ့လိုသိစာတွေရှိရပေါ့နော်ဟိုကျွန်တော်တို့ဒါတော့ဟိုသူတို့ manage လုပ်တဲ့နေရာမှာဟိုတခြား manage လုပ်တဲ့ဆိုင်နဲ့မတူတော့ဘဲနဲ့သူတို့ကသက်သက် pressure management ကြီးကြီးလိုအပ်တယ်ပေါ့သူတို့ manage လုပ်ဖို့
စပိန်စီးပြီးတော့ဒီလိုက်ပို့မယ်ဆိုလို့ရှိရင်သူတို့အတွက်ကခန်းစား권နေရာဘာတွေရှိပါသလဲ
ကျွန်တော်ဒီစပိန်နေပြီးတော့လိုက်ပို့ပြီးရဲ့ကျွန်တော် rider ကိုကြတော့ကျွန်တော်ခန်းစား권ရကြတော့ဘယ်လိုလဲဆိုတော့သူကဒီ fixed salary တစ်ခုရရတာမဟုတ်ဘူးပေါ့နော် fixed salary ပုံမှန်မှကျွန်တော် every week ပေါ့ဒီကျွန်တော်ပို့ရတဲ့ delivery တိုင်းမှာသူတို့ကျွန်တော် bonus ပြီးနဲ့ဟိုကျွန်တော်ရတဲ့ဒီ delivery fee တွေကနေဟိုရပြားထိုက်တဲ့ amount တစ်ခုကိုကျွန်တော်သူတို့ပေးရဲ့အော်သူလည်း motivate ဖြစ်တယ်ပြီးတော့ဟိုပါပေါ့သူတို့လည်းက extra income ရရပေါ့နော
်ဒီဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ရောဟိုဘယ်လိုမျိုးထပ်တိုးတက်သွားအောင်အစပြုလုပ်ငန်းတစ်ခုအနေနဲ့ဝန်ဆောင်မှုကိုဘယ်လောက်ထိအောင်ကြိုးစားနေပါသလဲ
ကျွန်တော်အခု rider တွေကိုအများကြီးတောင်းခေါ်လာတယ်ကျွန်တော်ဒီ company မှာကျွန်တော်နောက်5ရက်လောက်ရှိကျွန်တော်ထပ်ခေါ်ဖို့လုပ်ကြတယ်ပြီးလို့ရှိရင်နောက်တစ်ခုကကျွန်တော် customer service team ပေါ့ကျွန်တော်အခုဆိုရင်ကျွန်တော်4ရက်ရှိတယ် shift to shift ကျွန်တော်အလုပ်လုပ်တယ်အဲ့မဲ့သူတို့ရောကျွန်တော်အခု training တွေအများကြီးပေးတယ်ကျွန်တော်ပေါ့ဒီတော့ကနှစ်ပတ်တစ်ခါပြီးရဆိုရင်ကျွန်တော်အခုဆိုရင်အပတ်တိုင်းကျွန်တော် training သူတို့လုပ်ပေးတယ် refresher course သူတို့လုပ်ပေးတယ်ပြီးလို့ရှိရင် industry ထဲမှာဟိုတော်ရလူတွေကျွန်တော်ရုံးခေါ်ပြီးတော့ဒါတွေသူတို့ interview ပြန်ကျွန်တော်လုပ်ပေးရပေါ့နော်ပြီးတော့ဟိုဒီ customer service တွေလည်းဟို service တွေရောကျွန်တော် rider တွေရောပြောအောင်သူတို့ကျွန်တော် benefit တွေကျွန်တော်ထပ်ပေးတယ်သူတို့ join ကျွန်တော်ဟိုကျွန်တော်ဆက်စပ်ပူပူဒူတလာမှာသူကကျွန်တော်ရဲ့ customer နဲ့အများကြီးတွေ့နေရဆိုတော့သူ့ကိုတော့ကျွန်တော်တို့အကောင်းဆုံး training ပေးရကျွန်တော်အကောင်းဆုံးသူ့ကို support လုပ်ပေးနိုင်အောင်ကျွန်တော်လုပ်ပေးရပေါ့နော်အဲ့ဒီနည်းနဲ့တော့ကျွန်တော်တို့ဒီ service ကိုပူပြီးကောင်းလာအောင်ကျွန်တော်တို့ကြိုးစားနေပေါ့နော်
မတ်တေဂီထိုက်စီစဉ်ထုတ်လွှင့်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြတာဖြစ်ပါတယ်ရှင်။အခုသုတဆုံလေးအမေရိကန်တခွင်းစီစဉ်ကိုနားဆင်ကြပါရမယ်။ အခုတစ်ပတ်သုတဆောင်လေအမေရိကန်တခွင်အစည်းအဝေးမှာတော့ဒီမိုကရက်တစ်သမ္မတကိုယ်စားလှယ်လောင်းလက်ရှိအထက်လွှတ်တော်အမတ်အဲလစ်ဘက်ဝါရန်ရဲ့စီးပွားရေးဆိုင်ရာမူဝါဒအကြောင်းနဲ့ကော်လိုရာဒိုပြည်နယ်ကကြောက်မိသွေးဆက်ယုံပိတ်တဲ့အခါမှာဒီဆက်ယုံလှုပ်သားတွေရဲ့ဘဝတွေအခြေမပြတ်နေနိုင်ရေးဘလို့တွေပြင်ဆင်ဆောင်ရွက်နေကြတယ်လဲဆိုတဲ့အကြောင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်
2020အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအနေနဲ့ပါဝင်နိုင်ဖို့ရှင်ပြိုင်နေကြသူတွေထဲမှာအထက်လွှတ်တော်အမတ်အဲလစ်ဇဘက်ဝါရန်ဟာဒုတိယလူကြိုက်အများဆုံးဖြစ်နေတယ်လို့လူမှုစစ်တမ်းတွေအရသိရပါတယ်။တကယ်လို့လွှတ်တော်အမတ်ဝါရန်အနေနဲ့ပါတီကိုစားပြုရှင်ပြိုင်ဖို့အနိုင်မရဘူးဆိုရင်တော့မှလည်းသူ့ရဲ့စီးပွားရေးအစီအစဉ်ဟာသမ္မတရွေးကောက်ပွဲကာလမှာကြေကြေပြင်းပြင်းဆွေးနွေးစရာဖြစ်လာနိုင်တာပါ။အပြောင်းလဲကိုပို့လိုလာတဲ့ဒီမိုကရက်ပရိုဂရက်ဆစ်တွေရဲ့အခုလိုအစည်းအဝေးကြောင့်မဲပေးသူတွေအနေနဲ့ရွေးကောက်ပွဲပေါ်ပိုစိတ်ဝင်စားလာနိုင်တယ်လို့ထောက်ခံမှုအလုံးလောက်မရသူတွေလည်းဒီအကျိုးရှင်ပင်ပွဲတွေကနေထွက်ခွာရမှာပါဒီအကြောင်းကိုဆက်လက်တင်ပြပေးပါမယ
် Let's win
ဝါရှင်တန်ပြည်နယ်ဆီယက်တဲမြို့မှာကျင်းပတဲ့လူမျိုးနဲ့တွေ့ဆုံပွဲမှာဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေကအထက်လွှတ်တော်အမတ်အဲလစ်ဇဘက်ဝါရန်ကိုထောက်ခံသူတသောင်းခွဲလောက်လာရောက်ပြီးအမေရိကန်လူထုရဲ့စီးပွားရေးအရာတစ်ဖက်ဆောင်းနှင်းဖြစ်နေတဲ့အခြေအနေကိုပြောင်းလဲမဲ့အစီအစဉ်အသေးစိတ်ကိုနားထောင်ခဲ့ပါတယ်
။ Well, I don't want a government.
ကုမ္ပဏီတွေလုပ်ငန်းရှင်ကြီးတွေကိုမျက်နှာသာပေးတဲ့အစိုးရမျိုးမလိုချင်ပါဘူး။လူတွေအားလုံးရဲ့မိသားစုဘဝကိုအကာအကွယ်ပေးတဲ့အစိုးရမျိုးကိုသာလိုချင်ပါတယ်။
သူရဲ့စီးပွားရေးမူဝါဒတည်ထက်မှာချမ်းသာတဲ့လူတွေစီကနှစ်ရာခိုင်နှုန်းအခွန်တိုးကောက်တာကနေတစ်နှစ်ကိုမီလီယံ50လောက်ထိအစိုးရဝင်ငွေပို့တိုးလာနိုင်ပြီးတော့တန်းတရာအထက်ဝင်ငွေရှိတဲ့လုပ်ငန်းကြီးတွေကိုအခွန်9ရာခိုင်နှုန်းပို့ကောက်မှာပါ
All we're saying is when you make it big
ကျမတို့ပြောနေတာကတစ်ရာခိုင်နှုန်းရှိတဲ့လူချမ်းသာတွေအနေနဲ့သူတို့ဝင်ငွေရဲ့ဆယ်ပုံတစ်ပုံကိုမျှဝေပေးမယ်ဆိုရင်ဒါဟာအလုံးအတွက်ပို့အဆင်ပြေစရာဖြစ်လာပါလိမ့်မယ်
စင်တင်ကျော်တွင်ခမန်းကြီးအခွန်ငွေ 2.85 ထရီလီယံဒေါ်လာရမယ်ဆိုရင်တော့အလုတ်ကိုင်တင်တဲ့နေတိုးချဲ့ဖို့အထောက်အကူဖြစ်မှာပါ။ဒါပြင် Google တို့ Facebook တို့ဟာသူတို့လုပ်ငန်းတွေကနေအကျိုးအမြတ်ရဖို့ရင်မကြည့်ကြပဲဒီကုမ္ပဏီရဲ့အုပ်ချုပ်မှုဒါရိုက်တာပုတ်ဖွဲ့40ရာခိုင်နှုန်းကိုအလုတ်သမားတွေကရွေးချယ်ပေးဖို့လဲအဲလစ်ဇဘက်ဝါရန်ကအဆိုပြုခဲ့ပါတယ်။နိုင်ငံတကာနဲ့ကုန်သွယ်ရေးသဘောတူညီချက်တွေချုပ်ဆိုရမှာလဲအဲ့ဒီသက်ဆိုင်ရာနိုင်ငံတွေရဲ့လူခွင့်ရေးကိုအကောက်အွယ်ပေးဖို့နဲ့အမေရိကန်လူ့သမားတွေရဲ့အခွင့်အရေးကိုအကောက်အွယ်ပေးဖို့လဲပါဝင်တာကြောင့်ဒီစီးပွားရေးဆိုင်ရာအကြံပြုချက်နဲ့ပတ်သက်ပြီးတော့အကျိတ်နဲ့ဆွေးနွေးရနိုင်တာပါ။မူရာရေးအကြံပေးအဖွဲ့ Center for American Progress ကဂျွန်ဟဲပင်ကအခုလိုသုံးသပ်ပါတယ်
It's certainly driving other
ဒီဆိုဖြစ်ချက်ရတခြားသူတွေလည်းဒီထက်ပိုကောင်းတဲ့မူဝါဒတွေချမှတ်ဖို့တွန်းအားဖြစ်လာစေပါလိမ့်မယ်
။တစ်ချိန်တည်းမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့ Republican တွေကဒီဆိုဖြစ်ချက်ဟာအစွန်ရောက် social elite တွေရဲ့အယူဆဖြစ်တဲ့ဆိုပြီးတော့အပုတ်ချပြောဆိုလွန်နိုင်တာပါ
။ When he says that the Democrats are socialists, you can
ဒီမိုကရက်တွေဟာ social elite တွေဆိုပြီးပြောခြင်းနဲ့ဆိုပါစို့ Elizabeth Warren ရဲ့အစီအစဉ်ကိုထောက်ပြလိုက်ရုံပါပဲ။ဒီအစီအစဉ်ဟာသမ္မတ Bill Clinton မပြောနဲ့သမ္မတ Barack Obama ရဲ့အစီအစဉ်ထက်ဖို့ liberal ကြပါတယ
်အဲလစ်ဇဘက်ဝါရန်ရဲ့ရှင်ပြိုင်ပွဲဗာမောင့်အထက်လွှတ်တော်အမတ် Bernie Sanders ရဲ့အဆိုပြုချက်ဖြစ်တဲ့ American အားလုံးရဲ့ဂျမားကြီးကိုအစိုးရကတာဝန်ယူရမယ်ဆိုတာကိုလည်းသူကထောက်ခံပါတယ်တမရထရမ့်ရဲ့ကုန်သွယ်ရေးစစ်ပွဲကိုတော့သူကဝေဖန်မိမယ်ပိုကောင်းမွန်တဲ့ကုန်သွယ်ရေးမူဝါဒချမှတ်ရမှာတော့ကုန်သွယ်ကုန်တိုးကောက်နိုင်ကြောင်းအရေးအမွေပြောကြားပါတယ်ဒါပြင်သဘာဝလောင်စာအပေါ်မိခိုအားထားမှုကိုလျှော့ချပြီးတော့ပြန်ပြေးမြဲစွမ်းအင်ထုတ်လုပ်နိုင်ဖို့1 trillion ယင်းနှိမ့်မြုပ်နှံမဲ့Green New Deal အစီအစဉ်ကိုလည်းသူကထောက်ခံပါတယ်အစိုးရရဲ့သုံးစရိတ်ဒီပေါ်ဆိုရင်လေးရှိတဲ့မဲပေးသူအချို့ကတော့အချင်းအကျက်ထဲရောက်လာချိန်မှာဘယ်သူကိုမဲပေးမယ်ဆိုတာမျိုးစဉ်းစားလာနိုင်ပါတယ်ဒါ့အပြင်လည်းအဲလစ်ဇဘက်ဝါရန်ရဲ့အမေရိကန်ထောက်ခံသူတွေကတော့အခြေခံလူရန်းစားတွေအရေးဦးစားပေးဆောင်ရွက်တဲ့ Progressive အစီအစဉ်တွေပေါ်ဆောင်ဖို့ဟာလာမယ့်2020ရွေးကောက်ပွဲမှာအနိုင်ရဖို့အဓိကတော့ချက်ဖြစ်တယ်လို့ပြောဆိုကြပါတယ်ခင်ဗျာကမ္ဘာတဝန်းမှာဆွမ်းအင်သစ်ကိုဖန်တီးအသုံးချရေးကြိုးပမ်းနေကြပါတယ်။ရာသီဥတုပြန်လည်လာမှုကြောင့်လူသားတွေဒုက္ခရောက်မှာကိုစိုးရိမ်မှုတွေမြင့်တက်လာတဲ့အချိန်ထဲမှာပဲအရင်ကကြောက်မိသေးအဓိကအသုံးပြုခဲ့တဲ့ဆွမ်းအင်ကဏ္ဍမှာလေနဲ့နေအောင်ကြီးဆွမ်းအင်သုံးဆိုလာစနစ်ကိုအသုံးချကြဖို့ကြိုးစားလာကြတာပါ။အမေရိကန်နောက်ဖက်ပြည်နယ်တစ်ခုဖြစ်တဲ့ကော်လိုရာဒိုမှာဆွမ်းအင်ပြောင်းလဲသုံးဆွဲရေးထိခိုက်နစ်နာမှုအနည်းဆုံးဖြစ်အောင်ဘယ်လိုဆောင်ရွက်ကြလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ။Craig Station ကြောင်မီသေးဆက်ရုံမှာအလုတ်သမား300လောက်အလုတ်လုပ်ကင်ကြပါရယ်လူဦးရေ900000သာရှိတဲ့ကော်လိုရာဒိုပြည်နယ် Craig မြို့အတွက်တော့ဒီပမာဏဟာအတော်များတယ်လို့ဆိုရမှာပါကဘာကြီးပူနွေးလာတာကြောင့်က ကာဗွန်နိုင်အောက်ဆိုက်ဓာတ်လျှော့ချရေးဥပဒေဟာဒီမျိုးငယ်လေးကအလုတ်သမားတွေအဖို့သူတို့အနာဂတ်အတွက်အစိုးရစရာဖြစ်လာပါတယ်။ဆက်ယုံမှာအလုတ်လုတ်ကိုင်းသူလျှက်စစ်ကျွမ်းကျင်ဝန်ထမ်းမက်ကင်ချ်လိုက
That's the one that scares me the most.If there's no
တကယ်လို့ဒါဆက်ယုံဖြတ်မယ်ဆိုရင်ဘာလို့စားရမလဲမိသားစုကိုရှာကြွေးဖို့ဆက်ပြီးရှင်းတန်ရက်တီဖို့ဘာလို့ရမလဲကိုလိုရာဒိုခရစ်မြို့လေးကလူတွေတော့ဘဝပြတ်ပါပြီ
ပြည်နယ်ရဲ့အဖူချိန်တိုးလာတာကြောင့်ရေခမ်းချောက်ပြီးတော့တော်မီတွေလောင်ကျွမ်းနေတဲ့ပြဿနာကိုအဆုံးသတ်ဖို့ပြည်နယ်မြို့တော်ဒန်ဗာမှာဆွေးနွေးနေကြပါတယ်ကိုလိုရာဒိုပြည်နယ်အောက်လွှတ်တော်ဥက္ကဋ္ဌကေစီဘက်ကက
I think if we don't deal with climate change we are going to be wrecking the economy.
ရာသီဥတုပုံနွေးလာတဲ့ကိစ္စကိုဘာမှမလုပ်ပဲဒီတိုင်းထားမယ်ဆိုရင်စီးပွားရေးကိုထိခိုက်နိုင်မယ်လို့ထင်ပါတယ်။နှင်းလျှောစီးတဲ့နေရာကရေခဲတွေအရေးပြောတာရေတွေခန်းလာတဲ့ကိစ္စတွေကိုထောက်ပြပေးပါပြီ။ဒီလိုအခြေအနေတွေဟာစိုက်ပျိုးရေးကဏ္ဍအပေါ်လဲထိခိုက်ပါတယ်။တဘာဝဘေးအန္တရာယ်တွေကြုံလာတိုင်းလည်းအရေးပေါ်ရန်ပုံငွေသုံးဆွဲရတာကြောင့်ဒါကလည်းပြည်내အတွက်တကယ့်ကိုဝင်တော့ဝင်ဖို့ဖြစ်လာပါတယ်။
2050မှာကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ60ရာခိုင်နှုန်းထိလျှော့ချနိုင်မယ့်ဥပဒေဒီနှစ်မှာပြဋ္ဌာန်းနိုင်ဖို့ဘက်ကာကကြိုးပမ်းနေပါတယ်။ဒါပေမဲ့လည်းပြည်내တွင်နေထိုင်သူတွေတိတ်မနစ်နာအောင်ဆောင်ရွက်ဖို့လည်းသတိပြုမိပါတယ်လို့ဆိုပါတယ
်။ We know that there are going to be coal plant closures.
ဆောင်မီးတွေဆက်ယုံပေးရတာမျိုးတွေဖြစ်လာနိုင်ပါတယ်။အဲ့ဒီလိုတွေဖြစ်လာတဲ့ဆိုရင်သူတို့တွေရတခြားမှာရွှေ့ပြောင်းပြီးသွားလုပ်ကြမလား။မြို့ရဲကိုရောက်လာမလား။ဒါတွေဘယ်လိုဖြေရှင်းမလဲ။စတာတွေကိုစဉ်းစားပေးရမှာပါ။
တော်မီသေးဆက်ရုံကိုပြေးလိုက်ပြီးတဲ့နောက်တခြားလုပ်ငန်းတွေမှာဝင်ရောက်နိုင်ရေးအဆင်ပြေစေဖို့ရည်ရွယ်ပြီးတော့အကူအညီပေးရေးအစီအစဉ်တွေလည်းဘက်ကကရေးဆွဲနေပါတယ်။ရာသီဥတုပြုနေမှုလျှော့ချနိုင်ရေးရည်ရွယ်တဲ့ဥပဒေကိုတော့ကန့်ကွက်တာတွေရှိပေမဲ့တော်မီသေးဆက်ရုံကအလုပ်သမားတွေတခြားလုပ်ငန်းတွေမှာအဆင်ပြေပြေကူးပြောင်းလွတ်လွတ်နိုင်ရေးတင်နှန်းတွေပေးမဲ့အကူအညီပေးရေးဥပဒေကိုတော့ထောက်ခံကြပါတယ်။လျှက်စစ်လုပ်သားများသမဂ္ဂရဲ့မန်နေဂျာ Rich Meisinger က
Our members want to work hard. Our members don't.
ဆိုတော့အစီအစဉ်တွေကိုတော့အလုပ်သမားတွေကမလိုချင်ကြပါဘူး။ဒီအစီအစဉ်ကအလုပ်ကန်တဲ့ပေါင်းကူပေးမဲ့တရားတစ်ခုဖြစ်လိမ့်မယ်လို့ပဲမျှော်လင့်ပါတယ
်။ဒါပေမဲ့လည်းအသေးစိတ်အစီအစဉ်တွေအကောင့်ထဲမှာဖွာသေးတာကြောင့်စိုးရိမ်ကြသူတွေလည်းရှိပါတယ်။ Kings Low က
I think in the base it sounds like a good idea.
အခြေခံအားဖြင့်တော့ဒီအစီအစဉ်ကကောင်းပါတယ်။ဒါပေမဲ့လိုအပ်မဲ့ငွေကြေးကိစ္စထည့်ရတာမတွေ့ပါဘူး။ဆိုတော့ဒီဘက်ဆိုင်ကဘယ်ကရမလဲ။တခြားကိုပြောင်းဖို့လိုပါမလား။ဘာတွေသင်ရမလဲ။သင်တန်းကြီးစသည်ဖြစ်ပေါ့လေ
။တောင်းအောင်ရှိသူတွေကတော့ကျောင်းမီးသေးဆက်ရုံကိုချက်ချင်းပိတ်ပြီးမှမဟုတ်သေးတာကြောင့်အသေးစိတ်စီစဉ်ဖို့အချိန်တွေရှိပါသေးတယ်လို့ဆိုရတယ်။ကဘာကြီးပြုနေလာမှုကိုဝိုင်းဝန်းတက်ရှိဖို့ကြိုးပမ်းနေကြတဲ့အချိန်မှာအခုလိုဆက်ရုံပိတ်တာကိုကန့်ကွက်တာထက်ဆက်ရုံပိတ်ပြီးတဲ့နောက်ဒီဆက်ရုံလုပ်သားတွေတခြားအလုပ်ရဖို့သာအာယုံဆိုင်လှုပ်ဆောင်မယ်လို့အလုပ်သမားတမန်ကဘက်ကလည်းပြောပါရယ်။ကော်လိုရာဒိုမှာနှစ်ဦးနှစ်ဖက်ပြပြလဲလဲဖြစ်အောင်စံပြအဖြစ်အခုလိုဆောင်ရွက်နေတာကြောင့်လဲသူတို့ကဂုဏ်ယူနေကြပါရယ်ခင်ဗျာ။
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့သုတ္တဆိုလ်လေးအမေရိကန်တခွင်းစီစဉ်ကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုအင်ကာမနက်ခင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်။အင်ကာနေညပိုင်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းရှိတာမို့စောင့်မျှော်နားဆင်နိုင်တယ်လို့ပါဝင်ဆွေးနွေးလို့လည်းရပါရရှင်။အခုအင်္ဂါနေ့မနက်ခင်းဒေတာတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်စစ်တပ်ဖက်ကအီရန်ပေါ်စီးရဲအရာတိုက်ခိုက်မှုရှိခဲ့မယ်ဆိုရင်တော့အဲ့ဒီတိုက်ခိုက်မှုကဆော်ဒီအာရေဗျကရေနံလုပ်ငန်းတွေအပေါ်တိုက်ခိုက်ခဲ့မှုနဲ့အချိုးအစားညှိမျှတဲ့တိုက်ခိုက်မှုဖြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆော်ဒီယနံလုပ်ငန်းတွေအပေါ်တိုက်ခိုက်မှုတွေအတွက်အီရန်ကိုတည့်တည့်ရည်ညွှန်းပြီးပြစ်တင်လိုက်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးသတင်းထောက်တွေရဲ့အမေကတော့သမ္မတထရန့်ကသူ့အနေနဲ့လဲအလားတူယူဆတဲ့အကြောင်းဘယ်သူမှတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူမှတာဝန်ရှိတယ်ဆိုတာကိုအချိန်တိုအတွင်းမှာအတိအကျသိရမှာပါလို့သမ္မတထရန့်ကထပ်လောင်းပြောဆိုသွားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုတ်ကိုရင်းနဲ့စီးပွားရေးဆိုင်ရာအခွန်ထမ်းဆောင်မှု၈နှစ်တာကာလအတွင်းကမှတ်တမ်းတွေကိုပေးဖို့သမ္မတထရန့်အတွက်ဆောင်ရွက်ပေးနေတဲ့စီးရင်စစ်လုပ်ငန်းကိုနယူးယောက်အစိုးရရှေ့နေရုံးကတောင်းထားပါတယ်။မန်ဟန်တန်စီးရင်စုကအစိုးရရှေ့နေဆရာစ်ဘန်စ်ဂျူနီယာရဲ့ရုံးကပြီးခဲ့တဲ့လတုန်းကအခုလိုဆင့်ခေါ်စာပေးပို့ထားတာဖြစ်ပြီးတစုံတရာမှတ်ချက်ပေးဖို့ကိုတော့တနင်္လာနေ့မှာညှင်းဆိုထားပါတယ်။ရုရှားနိုင်ငံမှာဒီနှစ်အစောပိုင်းတုန်းကငြိမ်းချမ်းတဲ့ဆန္ဒပြပွဲအတွင်းအမျိုးသားအစောင့်တပ်ဖွဲ့ဝင်အမျိုးသားတဦးကိုဒဏ်ရာရရှိမှုနဲ့ရုရှားသရုပ်ဆောင်ဖာဘယ်လ်ဥ တီမ်နော့ကိုမော်စကိုတရားရုံးကတနင်္လာနေ့မှာထောင်ဒဏ်၃နှစ်ခွဲချမှတ်လိုက်ပါတယ်ရှင်
။အင်ကနေမနက်ခင်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမသိင်ခီထိုက်ပြောပြပေးသွားတာပါရှင်။အခုမနက်အစည်းအဝေးထုတ်လုပ်ရေးမှူးကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်မျိုးပါရှင်။
This program has come to you from the Voice of America, Washington.